to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရ2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါ။ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ American နဲ့ Canada တာဝန်ရှိသူတွေကုံသွေးဆိုင်ရာသဘောတူညီချက်ရရှိ Washington မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေကြပါတယ်။လူခွေရဲ့ချုပ်ပေါင်းမှုတွေတဲ့ဝေဖန်ခံရပေမဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ညင်ညင်းဆုကိုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရီမှာတော့ရခိုင်မြောက်ပိုင်းကျမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းနေမီရှင်းလင်းမှုတွေအတွင်းလူခွေရဲ့ချုပ်ပေါင်းမှုတွေနဲ့ပတ်သက်လို့နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရရှိခြင်းတို့အကျမ်းဖက်မှုတွေကိုကိုရွေးမျက်မြင်ကြုံခဲ့ရတဲ့သူတွေဘက်ကအစီအစဉ်ခံဖို့အသင့်မှာပဲလို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တချို့ကပြောဆိုလိုက်ပါတယ်
။မတင်တွေပါတွေယူထားနိုင်ခဲ့တာရှိတယ်။ဒါကတော့နင်းနေပဲ။နိုင်ငံတကာကအဲ့ဒီနင်းနေကိုပဲရတာ။အဲ့ဒီနင်းနေကိုရပြီးတော့သူတို့ကအဲ့ဒီအပေါ်
မောင်နှောမျိုးမျိုးတကြီးကြေးရွာသားဦးလာထွန်းပြောသွားတာပါဒါအပြင်တနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်အတွင်းရေကြီးရေရှမ်းမှုတွေဖြစ်ပွားနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့အခက်အခဲတွေကိုဖြေရှင်းနိုင်ရေးအတွက်သတင်းချက်လက်တွေစုဆောင်းပြီးအကြံဉာဏ်ပေးတင်ဆက်တဲ့ရေဒီယိုအစီအစဉ်တစ်ခုရှိနေပြီဖြစ်တဲ့အကြောင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအမေရိကန်နဲ့ဆွေးနွေးမယ့်ကိစ္စဟာမိမ့်မိန်နေပြီးပြက်ပြယ်နိုင်ပွဲမြောက်ရှိတယ်လို့မြောက်ကိုရီးယားကစာရေးပြီးသတိပေးလိုက်တဲ့အကြောင်းစတဲ့စိတ်ဝင်စားပွဲသတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်။မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်စားထုတ်ဖို့ကြိုးပမ်းနေချိန်မှာပဲပေါ်ဝင်အမေရိကန်နဲ့ကနေဒါနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကုန်သွယ်ရေးသဘောတူညီချက်တွေဒီသတင်းပတ်တဲ့ရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တီဇာနဲ့မနေ့တုန်းကတွေ့ဆုံခဲ့တဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှန်ဖရီလန်ကတော့အစောပိုင်းဆွေးနွေးမှုတွေမှာအလွန်အမင်းအပြူသဘောဆောင်တဲ့အကြောင်းပြောဆိုထားပြီးအသေးစိတ်တွေကိုတော့ဒီနေ့ဆက်လက်ဆွေးနွေးသွားဖို့လည်းစီစဉ်ထားကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူညီချက်မှာမက္ကဆီကိုနိုင်ငံဘက်ကကားထုတ်လုပ်ရေးလုပ်ငန်းမှာရရှိမဲ့ခံစားခွင့်တွေကြီးကြီးမားမားရှိနေတာတွေ့ရတာကြောင့်ကနေဒါနိုင်ငံအတွက်အလားအလာကောင်းမယ်လို့မျှော်လင့်တဲ့အကြောင်းလဲကနေဒါနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါအမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူထားတဲ့ NAFTA စာချုပ်အရမတော်ရင်နဲ့နှုတ်ထွက်ပစ္စည်းတွေပေါ်အခွန်ကောက်ခံမှုနဲ့ပတ်သက်လို့ကာလကြာရှည်အငင်းပွားနေတာတွေကိုဘယ်လိုပုံစံဖြေရှင်းမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဝါရှင်တန်မှာရှိနေကြဆဲဖြစ်တဲ့မက္ကဆီကိုကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့နယ်လဲကနေဒါနိုင်ငံရဲ့ဝန်ကြီးတွေ့ဆုံမှုစီစဉ်ထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားရရှိခဲ့တဲ့သဘောတူညီချက်ကိုအသေးစိတ်ညှိနှိုင်းရအောင်မှဖြစ်ပေမဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကတော့စိုက်ပျိုးမွေးမြူရေးလုပ်ငန်းပါဝင်တခြားလုပ်ငန်းတွေမှာအလုပ်ကံတွေဖန်တီးပြီးနိုင်ငံစလုံးအတွက်အကျိုးရှိနိုင်မဲ့သဘောတူညီချက်ဖြစ်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။
ဒီခရစ်စနေနေ့ကကွယ်လွန်သွားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မကိန်းရဲ့အောက်မေ့ဂုံးပြုပွဲအခမ်းအနားကိုအရီဇိုနာပြည်နယ်မှာဒီကနေ့စတင်ကျင်းပပါရယ်ဂျွန်မကိန်းဟာအရီဇိုနာပြည်နယ်ကိုစားပြုလွှတ်တော်အမတ်ဖြစ်နှစ်ပေါင်း30ကျော်ကိုစားပြုခဲ့သူပါပြည်နယ်မြို့တော်ဖီနီကာလွှတ်တော်မှာဂျွန်မကိန်းရဲ့ရုပ်အလောင်းကိုတည်တဲ့အခမ်းအနားနဲ့အောက်မေ့ဂုံးပြုကြမှာဖြစ်ပြီးနောက်ပိုင်းမှာတော့အများပြည်သူတွေကိုလာရောက်ဂါရဝပြုခွင့်ပေးမှာဖြစ်ပါရယ်ဆာပနာအခမ်းအနားကိုအရီဇိုနာမှာသတင်းပတ်ကုံအထိကျင်းပမှာဖြစ်ပြီးဂျာရာပလေးနေ့မှာတော့ဂျွန်မကိန်းရဲ့မိသားစုဝင်တွေမိတ်ဆွေတွေအစိုးရတာဝန်ရှိသူတွေနဲ့အတူဖီနစ်မြို့မှာပဲအများပြည်သူတွေတက်ရောက်တဲ့စာပနာအခမ်းအနားကျင်းပမှာပါ။တောက်ကြနေမှာတော့မြို့တော်ဝါရှင်တန်မှာဂျွန်မကိန်းရဲ့အောက်မေ့ဂုံးပြုပွဲကျင်းပပြီးသူ့ရဲ့ရုပ်အလောင်းကိုလွှတ်တော်ဆောက်အုံထဲမှာထားရှိမှာဖြစ်ပါတယ်။ဝါရှင်တန် DC က National Cathedral မှာစနေနေ့ကျင်းပမဲ့စာပနာအခမ်းအနားမှာတော့သမ္မတဟောင်းတွေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ကချီးကျူးဂုံးပြုစကားပြောကြမှာပါ။မကိန်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာ Maryland ပြည်နယ် Annapolis ကသူတက်ရောက်ခဲ့တဲ့ American ရေတပ် Academy မှာမြုပ်နှံမှာဖြစ်ပါတယ်။ဂျွန်မကိန်းဟာအုံနောက်ကင်ဆာနဲ့အသက်80နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့စီစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖြတ်သိမ်းလိုက်ပြီးရပိုင်းကြမှာပဲတောင်ကိုရီးယားနဲ့ပူးတွဲစည်းရေးလက်ချက်မှုတွေရှင်းနေတဲ့ပြန်ဆောက်ဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လတည်းစင်ကာပူနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ခင်းစင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကရေပြေဆန်ဆန်ခရီးပေးခဲ့ပြီးနောက်မှာပဲသမ္မတထရန့်ကပူးတွဲစည်းရေးလက်ချက်မှုတွေကိုဆိုင်းငံ့ထားမယ့်အကြောင်းရုတ်တရက်ကြေညာထားတာပါ။ မြောက်ကိုရီးယားပေါ်ယုံကြည်မှုပြသတဲ့အနေနဲ့ဒီနေ့နွေရာသီမှာပူးထွက်စည်းလိချင်းမှုကိုဆန့်ကန့်ခဲ့တာဖြစ်ပေမဲ့အကန့်အသတ်မရှိရက်ဆိုင်ဖို့ဂရီပေးထားတာမျိုးမဟုတ်ကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးဂျေမက်တစ်ကပင်တဂွန်စစ်ထာနေချုပ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်နောက်ထပ်စည်းလိချင်းမှုတွေကိုဆန့်ကန့်သွားဖို့အစီအစဉ်မရှိသေးကြောင်းလဲပြောဆိုခဲ့တာပါဇွန်လထက်သည့်ဆွေးနွေးပွဲပြီးဆုံးပြီးနောက်မှာတော့စင်ကုနယ်နယ်မှာရရှိခဲ့တဲ့သဘောတူညီချက်ဟာအမေရိကန်အောင်မြင်မှုတရားဖြစ်ကြောင်းသမ္မတထရန့်ကပြောခဲ့သလိုမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအဆုံးသတ်ပြီဖြစ်ကြောင်းလည်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ဒါပေမဲ့လည်းတိုးတက်မှုအနေချင်းအတွက်အပြန်အလှန်အပြင် Facebook တန်ခတ်မှုတွေကိုရှင်းပေါ်ပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့သလိုအရေးယူမှုတွေရှင်းပေါ်မပေးခင်နျူကလ িয়ার လုပ်ငန်းတွေအားလုံးရပ်ဆိုင်ဖို့အမေရိကန်ရဲ့တောင်းဆိုချက်တွေကိုငင်းဆန်ရာကစစ်ဆင်ညှိနှိုင်းမှုတွေလည်းရှေ့မထိုးနိုင်ပဲဖြစ်နေရတာပါ။
နီဂါရာဂွာနိုင်ငံမှာနိုင်ငံရေးလူမှုရေးမတည်ငြိမ်မှုတွေပိုဆိုမလာအောင်နိုင်ငံတကာကကြားဝင်ဟန်တာဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်လူမှုဖူလုံရေးခန်းစားခွင့်တွေကိုဖျက်တောက်ဖို့သမ္မတဒန်နီယယ်အိုဒင်ဂါကစီစဉ်ခဲ့တဲ့အပေါ်ကန့်ကွက်ဆန္ဒပြပွဲတွေစတင်ခဲ့တဲ့ဧပြီလ18ရက်နေ့ကစလို့အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတော့ဒီကနေ့ထုတ်ပြန်တဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂရုံးရဲ့အစည်းအဝေးခန်းစားမှာဖော်ပြထားပါတယ်ဆန္ဒပြပွဲတွေကိုအစိုးရကနေနေရမှာသမ္မတကိုထောက်ခံသူလက်နက်ကန်အရပ်သားတွေဟာဆန္ဒပြသူတွေကိုတိုက်ခိုက်မှုတွေချိန်ချမှုတွေလုပ်ခဲ့တယ်လို့ရဲတပ်ဖွဲ့ပူပေါင်းနှိမ်နှင်းတဲ့လောရတွေ့ရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဧပြီလကဆက်လို့လူပေါင်း300ကျော်တိတ်ဆုံပြီးတော့ 2,000 လောက်ဒဏ်ရာရခဲ့တယ်လို့နောက်ထပ်လူ300ထက်မနည်းဟာလည်းဆန္ဒပြပွဲတွေမှာပါဝင်မှုဆက်နွယ်ပတ်သက်မှုတွေအတွက်အရေးယူခံရကြောင်းလည်းအစိုးရခန်းစားကဖော်ပြခဲ့တာပါ။လက်ဆက်ဖြောက်ခံရတဲ့ကိစ္စတွေအတင်းအကျပ်ဖန်ဆီးမှုတွေနဲ့ညှဉ်းပန်းနှိပ်စက်ခံရကြောင်းတိုင်ကြားချက်အများပြားကိုလည်းအစိုးရခန်းစားမှထည့်သွင်းထားပါတယ်။ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့အမှန်အတိုင်းသိနိုင်ဖို့လူအခွင့်အရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိဖို့နိုင်ငံတကာစုံစမ်းစစ်ဆေးမှုဒါမှမဟုတ်ရင်လည်းအမှန်တရားဖော်ထုတ်ရေးကော်မရှင်တရားဖွဲ့စည်းဖို့လည်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်အယ်ဟူစိန်ကတိုက်တွန်းထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 19kHz 15653ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာပိုင်းစီစဉ်ရဲ့ပုံထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်ဝေဖန်ခံရပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကိုစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ငြိမ်းချမ်းရေးဆုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်။ကုလသမဂ္ဂစုံစမ်းရေးဖွဲ့ရဲ့တင်းနှာနေကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထဲဖြစ်ခဲ့တဲ့ brief cut တွေအတွင်းလွန်ညွေတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတွန်းလောက်လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒေါ်အောင်ဆန်းစုကြည်ကလည်းအစိုးရခေါင်းဆောင်တူဦးဖြစ်ဟန်တာဖို့ပြောကွက်ခဲ့ကြောင်းပြောဆိုထားတာပါ။နော်ဝေးနိုဘယ်ဌာနငြိမ်းချမ်းညွှန်ကြားရေးမှူး Olaf Scholz တကတော့နိုဘယ်ဆုရှင်တူကိုချီးမြှင့်ထားတဲ့ဆုပြန်လည်ရုပ်သိမ်းမှုပြဋ္ဌာန်းထားတာမျိုးမရှိတဲ့အကြောင်းအမေရိကန်ရုပ်သံ CNN သတင်းဌာနကပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲသက်ဆိုင်သူတွေအားလုံးအနေနဲ့ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေတသက်သာရအောင်ကြိုးပမ်းမှုနဲ့ဖိနှိပ်မှုတွေအဆုံးသတ်ဖို့လည်းတိုက်တွန်းခဲ့တာပါ။ဒေါ်အောင်ဆန်းစုကြည်ကတော့နေအခြေရုပ်ချက်ခံနေရတဲ့အတိုက်ခံခေါင်းဆောင်ဘဝမှာပဲဒီမိုကရေစီရေးတိုင်းရင်းသားရေးနဲ့တင့်မြတ်ရေးကြိုးပမ်းမှုတွေအတွက်1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်ရွေးချယ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုတွေအတွက်ဖိအားပေးတဲ့အနေနဲ့နိုင်ငံကဒေါ်အောင်ဆန်းစုကြည်ကိုပေးရထားတဲ့ကွန်ပျူတာတွေကိုရုပ်သိမ်းဖို့တိုက်တွန်းမှုတွေလည်းဖတ်ပေါ်နေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတည်းလူညုံရေးကိစ္စကန်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS စွန့်ရောက်အုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွေချိုးဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တယ်ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်ဖို့လည်းကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းအဝန်းကတောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာဆူရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံကတိုင်ဝမ်ကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမျိုးမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်ရေးရမှုတွေရှိခဲ့ကြောင်းလည်းတုံ့ပြန်ပြောဆိုထားကြပါတယ်
။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကြမ်းကြုတ်ရက်စက်မှုတွေကိုကျူးလွန်ခဲ့ကြတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဟန်တာနိုင်တဲ့အာဏာရေးနိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မှမရှိတဲ့အတွက်အဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးသူ့ကိုအပြစ်တင်လို့မရဘူးလို့အမေရိကန်အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေဟာကြမ်းကြုတ်ရက်စက်မှုတွေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတာတန်တရာမရှိဘူးလို့လည်း Reuters သတင်းထောက်တယောက်ရဲ့အမေကို Mitch McConnell ကဖြေကြားသွားပါတယ်။လုံခြုံရေးကောင်စီမှမနေ့အင်္ဂါနေ့ကကျင်းပတဲ့မြန်မာနိုင်ငံဆိုင်ရာတကားဖွင့်ဆွေးနွေးပွဲမှာလည်းရိုဟင်ဂျာအရေး အမေရိကန်နိုင်ငံခြားရေးဌာနကစုံစမ်းစစ်ဆေးမှုတွေရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဒီသတင်းပတ်အတွင်းထုတ်ပြန်ခဲ့တဲ့တွေ့ရှိချက်အစီရင်ခံစာနဲ့ကိုက်ညီမှုရှိတယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်နီကီဟဲလီကပြောပါရယ်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးလောက်အောင်လူတွေအစုလိုက်ပြုံးလိုက်တပ်ဖြတ်တာတွေမှာအုပ်စုလိုက်မရင်ကျင်တာတွေပါကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကတင်းလာနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူဖို့လည်းတောင်းဆိုထားတာပါဒီလိုကြမ်းကြုတ်ရဆက်တဲ့လို့ရအတွက်တာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူပေးဖို့ကုလသမဂ္ဂဘက်ကဒါပထမဆုံးအတိအလင်းတောင်းဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အထီးလူခွင့်ရချုပ်ဖို့မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ပြောဆိုထားသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းအတိအမှန်မပြောပါဘူ
းရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တည်းဖြစ်ခဲ့တဲ့ပြည်ပကတ်တွေအတွက်ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးလောက်လူခွင့်ချုပ်ဖို့မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂဆွဆွဲရေးဘက်ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိတန်းကောင်းဆောင်6ကိုလူမျိုးတုံးတပ်ဖြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆက်ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးဘက်ကတင်းလာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါမြန်မာဆွေရပြောခွင့်ရဦးစော်ထေးကတော့အချက်အလက်ရှာဖွေရေးဘက်ဆေးလွတ်ဖို့တာဝန်ပေးခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလက်ခံမထားကြောင်းနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကမှားယွင်းတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ဖြေရှင်းနိုင်မှုအစိုးရကစုံစမ်းရေးကော်မရှင်တခုဖွဲ့စည်းထားတဲ့အကြောင်းဒီနေ့ထုတ်အစိုးရဘက်သတင်းစာတွေမှာပြောဆိုထားပါတယ်မနေ့ကအင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရဲ့တကားဖွဲ့ဆွေးနွေးပွဲကျင်းပရမှာတော့ကုလသမဂ္ဂအချက်လက်ရှာဖွေဖွဲ့ရဲ့တင်းနာနေကထုတ်ပြန်တဲ့အကြံပြုချက်တွေနိုင်ငံတကာလူ့ဖွဲ့စည်းတွေကကုလသမဂ္ဂဖွဲ့စည်းတွေကပါအလင်းနဲ့ဆောင်ရွက်ကြဖို့လဲအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းပြောဆိုခဲ့ပါတယ်
တောင်ဆူရာနိုင်ငံရဲ့ဆိုးဝါးလာတဲ့ငါးနှစ်ကြာပြည်ရင်းစစ်ကြီးအဆုံးသတ်စင်မဲ့ငြိမ်းချမ်းရေးသဘောတူညီချက်နောက်ဆုံးမူကြမ်းမှာလက်မှတ်ထိုးဖို့တောင်ဆူဒွန်တဘုံကောင်းဆောင်ရစ်ခ်မာချာကဆုံးဖြတ်လိုက်ကြောင်းကြားနေညီနိုင်တို့တယောက်ကပြောပါရယ်ဒီလအစောပိုင်းတုန်းကတောင်ဆူဒွန်သမ္မတဆယ်ဗာကီးယားနဲ့အာနာမျှဝေမဲ့သဘောတူညီချက်ကနအူးမူကြမ်းမှာမာချာကလက်မှတ်ရေးထိုးခဲ့ပေမလို့ပြည်နယ်ရေးနယ်နိမိတ်အရေးတွေနဲ့ပတ်သက်ပြီးတော့မေခွန်းထုတ်ထားတာရရှိနေတာကြောင့်ပြန်လည်ပြင်ဆင်ထားတဲ့မူကြမ်းကိုတော့လက်မှတ်ရေးထိုးဖို့ညှင်းဆိုခဲ့တာပါကြာတာပတင်းနေမှာတော့ဆူဒန်ကြားနေညီနိုင်သူတွေနဲ့အပြင်းထန်ဆွေးနွေးပြီးတဲ့အခါမှာမာချာကလက်မရည်ထုံမယ်လို့ဆုံးဖြတ်လိုက်ပါတယ်။တောင်အာဖရိကနိုင်ငံကိုပြည်내တံပေးခံခဲ့ရတဲ့မာချာဟာအခုချိန်မှာတောင်ဆူဒန်အစိုးရရဲ့သူတမရ9ယောက်ထက်ကတယောက်အဖြစ်ပြန်ရောက်လာမှာဖြစ်ပါတယ်။တမရနဲ့တဘုံကောင်းဆောင်တို့ကြားအာဏာပြိုင်လို့နေမှုတွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေရဖို့မဖြစ်နိုင်ခဲ့တာတွေကြောင့်တောင်ဆူဒန်ပြည်သူထောင်နဲ့တောင်နဲ့ချီတည်ဆုံခဲ့ရပြီးတန်းနဲ့ချီလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပါတယ်။
အမေရိကန်ပြည်ပေါ်တိုရီကိုကျွန်းမှာပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းဟာရီကိန်းမာရီယာတက်ခတ်မှုကြောင့်သေဆုံးသူအရေအတွက်ဟာ3000နီးပါးရှိခဲ့ကြောင်းလေးလာတွေ့ရှိချက်အသစ်တစ်ခုကဖော်ပြလိုက်ပါတယ်။သေဆုံးသူ64ယောက်သာရှိတဲ့ကြောင်းဒေသခံအစိုးရကပြီးခဲ့တဲ့ဒီဇင်ဘာလတည်းကြေညာထားခဲ့ပေမဲ့46ဆကျော်အထိများနေတဲ့ကြောင်းတိရလွတ်လပ်တဲ့လေးလာချက်တည်းရဲ့မနေ့ကထုတ်ပြန်ရမှာဖော်ပြလိုက်တာပါ။မွန်နိုင်တင်ခဲ့ပြီးတဲ့နောက်စိုးရတဲ့အခြေအနေတွေအောက်မှာထိရသေဆုံးသူစီးရင်ကိုအပြည့်အဝကောက်ယူနိုင်ခဲ့တဲ့အခြေအနေတွေမရှိခဲ့ကြောင်းလည်းအစင်ကစားသူတွေသနာလောက်သူတွေကပြောဆိုခဲ့ကြပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းကျမ်းပဲတိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေအတွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရစေခြင်းတို့ဒီအကြမ်းဖက်မှုတွေကိုကိုယ်တွေ့မျက်မြင်ကြုံခဲ့ရတဲ့သူတွေဘက်ကအစစ်ဆေးခံဖို့အသင့်ပါပဲလို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တချို့ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်အလက်တွေကိုလေးလေးနက်နက်စဉ်းစားကြဖို့နဲ့နိုင်ငံတကာဥပဒေနဲ့အညီပြစ်မှုကျူးလွန်သူတွေကိုထိုက်သင့်တဲ့အပြစ်ပေးနိုင်ရေးမြန်မာဘက်ကလည်းပူးပေါင်းဆောင်ရွက်ဖို့ကုလအတွင်းရေးမှူးချုပ်ကလည်းတိုက်တွန်းပြောဆိုထားပါတယ်။မတ်စုမွန်စုစည်းတင်ပြထားပါတယ်
။မနေ့အင်္ဂါနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလဌာနချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီကပြုလုပ်တဲ့မြန်မာရေးတကပွင့်ဆွေးနွေးပွဲမှာတော့ကုလအတွင်းရေးမှူးချုပ်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါရိုဟင်ဂျာမွတ်စလင်တွေပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပြောမကောင်းလောက်အောင်ကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကုလဘက်ကလေးလေးနက်နက်ထဲသွင်းစဉ်းစားမှဖြစ်ကြောင်းနဲ့မြန်မာအစိုးရဘက်ကလည်းအပြစ်ရှိသူတွေကိုအပြစ်ပေးနိုင်ရေးပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တာပါတမတော်ကာကွယ်ဦး စည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တပ်ဆိုင်ရာစစ်တပ်အကြီးအကဲ6ဦးကိုစုံစမ်းစစ်ဆေးဖို့တိုက်တွန်းထားတဲ့ကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုတော့ဘင်္ဂလားဒေ့ရှ်ရောဟင်ညာဒုက္ခသည်တွေဘက်ကကြိုဆိုကြောင်းပြောပါတယ်။မြန်မာအစိုးရဘက်ကငင်းဆန်ထားတဲ့အပေါ်မှာတော့တပ်သေးခံနိုင်ရေးစခန်းတွေထဲမှာကိုတိုင်ကြုံခဲ့ရသူမျက်မြင်တပ်သေးကြံရစ်သူမိသားစုများစွာရှိနေသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ညာဒုက္ခသည်လည်းဖြစ်တဲ့မောင်းနှောမျိုးကကြောင်းစရာဥမ္မာမောင်ကပြောပြပါတယ်
။တရင်ကတော့တော့ပြင်ရတာရှိတယ်သူပေါ်ပြတာတော့ဟာကိုနမစူရာဖော်ကလုံးမငန်းသေးဖို့အညာဆလုံးမရှိတော့ကျွန်တော်ဖူတိုင်းဖူကြတုံးသွရတာဟာကိုကျွန်တော်ကဒီမှာရှိတယ်တုံးသွရတယ်မိသားစုရဒီမှာချိန်ရတယ်လေအဲ့ဒီမိသားစုစီရသူတို့ ICC တာလာလို့မှသူတို့ပြင်ပြီးတော့သူတို့ဆက်စ်ဒီနေ့တမတော်ကသူတို့ချုပ်လွန်တာတော့လူဆက်တာတော့လူလောက်ကရချစ်တော့တာတော့ဘာလို့လုံးဝမရှိဘူးသူတို့ငန်းတင်နေတာကဒီဆက်မှာရောက်ရှိနေတဲ့မိသားစုဆိုင်ကတဲ့မိသားစုစီရကျွန်တော်ပြည်သူသွားတဲ့လူတွေကဒီမင်းကြီးတော်မှာကျွန်တော်ဟောဖတ်မှရှိတဲ့အင်းနေတော်မှာဘုရားတော်ကဘုရားတော်ဖတ်မှကံပါတာမှာကျွန်တော်ရတဲ့လို့ခောက်တာပေါ့ဗျာ
ရခိုင်မြောက်ပိုင်းနယ်ခြားစောင့်တက်တဲ့ရဲလုံးဂျုံရေးစခန်းတွေကို ARSA ကြံဖတ်အဖွဲ့ကလူဝေအားသုံးတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲလုံးဂျုံရေးတွေဘက်ကနေမြေရှင်းလင်းမှုတွေအတွင်မွတ်စလင်ကျေးရွာပေါင်းများစွာမိရှုဖြက်စီးခံခဲ့ရတယ်လို့အသက်လူထွက်ပြေးခဲ့ကြရတာကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရသူတပ်သေးတွေများစွာကြံရှိနေပါသေးတယ်လို့လည်းမောင်းတော်နေမွတ်စလင်တွေကပြောပါတယ်ဒါပေမဲ့လည်းရခိုင်မှာကြံခဲ့သူတွေကဖမ်းဆီးခံရသူတွေရှိတယ်လို့လုံခြုံရေးအရာတိန့်ဆောင်နေရသူတွေလည်းရှိသေးတယ်လို့သိရပါတယ်မောင်တော်မျိုးကမြို့တကြီးကျေးရွာသားဦးလာထွန်းကတော့အခုကုလကအစီရင်ခံစာပါအဖြစ်ပြက်တွေဟာအမှန်တကယ်ဖြစ်ပျက်ခဲ့တာတွေတဲကဖြစ်စီအချို့သာဖြစ်တယ်လို့ပြောပြပါတယ်
ကျွန်တော်အရင်ကတည်းကခံလာရတယ်ဒါပေမဲ့2008ကတည်းကစားပြီးတော့ကျွန်တော်တို့ကပူပြီးတော့ခံလာရတာပေါ့နော်မက်တင်တွေပါတွေယူထားနိုင်ခဲ့တာရှိတယ်ဒါကတော့နင်းနေပဲနိုင်ငံတကာကအဲ့ဒီနင်းနေကိုပဲရတာအဲ့ဒီနင်းနေကိုရပြီးတော့သူတို့ကအဲ့ဒီအပေါ်ဟိုအခြေခံပြီးတော့ဖျောနေတာတကယ်လို့ညဒီမှာပြီးသွားတဲ့ဟာတွေအခုလုံးဒီဘက်ကိုတီးရင်နိုင်ငံတကာကအခုကတိုက်ခင်းတာသူတို့ကကြည်ရသေးတာအဲ့ရှင်ဆိုသူကလုံးဝဒီဘက်ကိုသူက action ပြမှာကျွန်တော်ကအဲ့လိုပြောရေးတယ်မြန်မာဆွေရကကြတော့အမြင်မျိုးပြောတာပေါ့နော်ဒါပေမဲ့ကျွန်တော်ကြတော့မျက်မြင်သက်သေပဲဒီမှာဘယ်လောက်တိသူတို့ကရင်ပြန်ခဲ့လဲနှိပ်ဆဲခဲ့လဲဆိုတာကျွန်တော်ကမျက်မြင်သက်သေပဲဒီမှာတူလာတူလီမှာပြီးသွားတဲ့ဟာကျွန်တော်တို့မှာအမှအမှုတွေရှိတယ်တင်ငင်ရှင်းတွေရှိတယ်အတိတွေရှိတယ်အဲ့ဘလောက်တောင်နေဆက်ပြစ်လေးစီယွာဖျွာလုံးမိဘကိုသူတို့ကအဲ့လိုဆက်လိုက်တာပြီးတော့တကြယွာလေးရှိတယ်ဘူးတောင်တက်မှဆိုရင်ဟိုမုံနိုးယွာရှိမယ်ဘူရဂျင်းယွာရှိမယ်အဲ့လိုမျိုးအများကြီးပဲသူတို့ကဒါပေမဲ့ဒီဒေတာမှာမီဒီယာမရှိဘူးဘယ်သူမှသူတို့လာခွင့်မပေးဘူးဆိုတော့အဲ့လိုကျွန်တော်လူတွေကထက်နိုင်ဘလောက်မက်တင်တွေပါတွေယူထားနိုင်ခဲ့တာရှိတယ်ဆိုတော့ဒီနိုင်ငံကပြည်တဲ့လူတွေကိုဘာဖြစ်လို့နိုင်ငံတအပြည့်အတင်းမင်းမဖြိုးနိုင်တာလဲပေါ့ဒီဟာတစ်ချက်ရှိတယ်ဒီလိုကနိဗ္ဗာန်များစွာခံစားပြီးဒီတခါကျတော့အဆူဆုံးကိုခံစားပြီးဆိုတော့ကျွန်တော်တို့ကဒီလိုအဆူဆုံးမျိုးကိုကျွန်တော်တို့ကနောက်တဲ့မခံစားချင်ဘူးကျွန်တော်ဘဝမှာကျွန်တော်နောင်လာနောင်တတွေကဒီလိုအဖြစ်အဆူတွေကိုနောက်မကျွန်းစီရအောင်ဆိုပြီးတော့ကျွန်တော်တို့ကအခုကထောင်ဆူနေရတာပြည်တယ်ကျွန်တော်ကပေးဆွေးကြရတာလည်းအင်မတန်များသွားပြီလူတစ်တောင်းနှစ်တောင်းကျော်အသက်ခံရတဲ့ဆိုတဲ့ဟာကဒီကျွန်တော်ကပြောတာနဲ့ခုန်ရတာအိမ်တိမှာလူစရောက်တဘောလျောက်တင်တော့ကျွန်တော်ကဝင်းနေနေကြတဲ့အချိန်မှာဒီလူမျိုးလူတစ်တောင်းနှစ်တောင်းနီးပါးကိုသူကအဲ့လိုထလိုက်တဲ့ဟာတွေကကျွန်တော်ကတရားမြတ်တူလူရဲအဲ့ဒါ
မြန်မာဆိုရဘက်ကတော့ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေဟာမဟုတ်မှန်ကြောင်းညှင်းဆန်ထားပြီးတော့နိုင်ငံတကာနဲ့ကုလကထောက်ပြနေတဲ့ရခိုင်မြောက်ပိုင်းကလူခွင့်ချိုးဖောက်မှုတွေအပေါ်မှာတော့မြန်မာဆိုရကိုတတ်တည်အထောက်အထားခိုင်ခိုင်မာမာနဲ့တင်ပြဖို့နဲ့မြန်မာဆိုရအနေနဲ့လည်းစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးစစ်ဆေးနေပါတယ်လို့တုံ့ပြန်ထားပါတယ်အခုလိုရိုဟင်ဂျာတိမ်းနဲ့ချီမောင်းထုတ်ခဲ့တဲ့မြန်မာနိုင်ငံရဲ့အနေအထားကတော့ကဘာပကဆိုရီလာနေတဲ့ဒေတာတွေလုံခြုံရေးကိစ္စဖြစ်လာနေတဲ့အတွက်အလေးအနက်ထားစဉ်းစားဆောင်ရွက်သင့်ပြီလို့ချိန်ညှိဆွေးနွေးခဲ့ကြပါတယ်ရှင
်မဆုမွန်စုစည်းတင်ပြထားတာပါသောတာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေပဲဖြစ်ပါတယ်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့တိမ့်နဲ့ချီတဲ့ Ranger ဒုက္ခသည်တွေရဲ့အခက်အခဲတွေဖြေရှင်းနိုင်ရေးအတွက်သတင်းချက်လက်တွေစုဆောင်းပြီးအကြံဉာဏ်ပေးတင်ဆက်တဲ့ Radio အစီအစဉ်တစ်ခုရှိနေပါပြီတိမ့်နဲ့ချီတဲ့ Ranger တွေဌာနေပြင်ရေးမရေရာသေးတဲ့ကာလအတွင်းဒုက္ခသည်တွေလိုအပ်တဲ့သတင်းချက်လက်တွေကိုမျှဝေပေးနေတဲ့အစီအစဉ်လည်းဖြစ်ပါတယ် Unifeed သတင်းတစ်ပုဒ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံက community radio ဌာနတစ်ခုဖြစ်တဲ့ radio NAF က ရိုဟင်ဂျာဒုက္ခသည်တွေတည်ထားရမယ့်သတင်းအချက်အလက်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေကြတဲ့ကုတူပလောင်ဒုက္ခသည်စခန်းမှာခိုလုံနေသူတူဖြစ်တဲ့အသက်18နှစ်အရွယ်အဗ်ဒူလာကအသံလွှင့်သတင်းထောက်အဖြစ်တာဝန်ထမ်းနေတာပါ
။တရဒီနာမှာဟဂရီဟာဒါတိုလေ
ရေဂျူဌာနအနေနဲ့စခန်းတွင်းမှာနေထိုင်နေကြတဲ့သူတွေလိုအပ်တဲ့သတင်းအချက်အလက်တွေကိုပေးရပါတယ်။သတင်းအချက်အလက်တွေထုတ်လွှင့်ပြောဆိုပေးရတာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆယ်ပစားကကုတူပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိနေတာပါ။အသံလွှင့်သတင်းထောက်အဗ်ဒူလာကတကူရောရေဒီယိုအစီအစဉ်တွေလုပ်ပါတယ်။ကုတူပလောင်ဒုက္ခသည်စခန်းတွင်းကအခက်အခဲတွေဒုက္ခသည်တွေရဲ့အခြေအနေတွေကိုသတင်းထုတ်လွှင့်တဲ့တခုတည်းသောရေဒီယိုအစီအစဉ်လည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့စိုးရိမ်ပူပန်မှုတွေအခက်အခဲတွေကိုထုတ်လွှင့်တဲ့အစီအစဉ်လည်းဖြစ်ပါတယ်။ရွှင်ကြဒုက္ခတဲ့အဗ်ဒူလာရဲ့အစီအစဉ်ကိုတော့တက်နက်မြို့မှာရှိတဲ့ Radio NAF ဌာနချုပ်ရဲ့အပတ်စဉ်ကဏ္ဍအဖြစ်ထုတ်လွှင့်နေတာဖြစ်ပါတယ်။ဒုက္ခတွေရဲ့လိုအပ်ချက်တွေဖြစ်တဲ့အမိုးအကားကျန်းမာရေးတကူရေးတန်ရှင်းရေးနဲ့ပညာရေးဆိုင်ရာကိစ္စလိုမျိုးတွေကိုဘယ်လိုဆောင်ရွက်ရမလဲဆိုတာတွေကိုသတင်းအချက်အလက်တွေအခြေခံပြီးအကြံဉာဏ်ပေးတဲ့အစီအစဉ်လည်းဖြစ်ပါတယ်။ Radio NAF ရဲ့အစီအစဉ်တွေကိုစီစဉ်သူRashidu Hassan ga akhu lo pyo ba de
here is 1.3 million almost Rohingya people who have suffered different types of problems
dima pyatana paw song ne yin san ne ya Rohingya ta tan thong ne shi ba de ne sia pyatana chan ma yi ye ya shi de ko yi tan shin pyatana ga a song ma tu lo a pe kun yi bo lo ba de
a tan lwin tadin taw Abdullah ga ro Rohingya dukkha de ri ye a khe khe ri ne pat ta pi akhu lo season thau lwin ni ya de a paw chi nat ni tu ba
ba de lyo sorry ga de ki ai
ရေဒီယိုဌာနမှာပြန်ပြီးတော့တင်ယူရတာတွေကလည်းအများကြီးပါနောက်ပြီးတော့ရေးကြီးတဲ့သတင်းချက်လက်တွေကိုလည်းကိုယ့်ရဲ့တိုင်ဝမ်အတွင်းကိုပြန်ပြီးတော့ဖြန့်ဝေပေးနေပါတယ်ဒီလိုလုပ်နေတာကိုမိဘတွေကလည်းသိပြီးတော့သဘောကျကြပါတယ
်ပြီးခဲ့တဲ့အောက်ဂုလကုန်ပိုင်းအတွင်းမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းနယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာတိတ်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ကြရတာပါအကြံဖတ်မှုတွေဖြစ်ခဲ့တာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့လို့လဲဒီလူတွေဌာနေပြန့်နှံ့ရေးအခြေအနေကအခုအချိန်ထိရေရေရရမရှိသေးပါဘူးမြန်မာဆွေးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအာမခံချက်မပေးပါဘူးဒါပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်ဒါပေမဲ့လို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ရိုဟင်ဂျာတွေဌာနေပြန့်နှိုင်းတဲ့အခြေအနေမျိုးမရှိသေးဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်
။မတ်သိန်ကြီးထိုက်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတနင်္သာရီမြို့နယ်အတွင်းရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အခြေအနေကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်အတွင်းစိုးရိမ်ရေမှအထက်ကျော်လွန်နေပြီးရေကြီးရေရှမ်းမှုတွေဖြစ်ပွားနေသလိုရေဘေးဒုက္ခသည်တွေကလည်းစာဝတ်နေထိုင်ရေးအတွက်အခက်အခဲအကျက်တဲတွေဖြစ်နေတယ်လို့ဒေသခံတာဝန်ရှိသူတွေနဲ့ရေဘေးရှောင်ဒုက္ခသည်တွေကပြောပါတယ်။ဒီအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါတနင်္လာရီမြို့နယ်မှာရေကြီးမှုတွေဖြစ်ပွားနေပြီးတော့ဒီကနေ့အထိစိုးရိမ်ရေမှထက်မှရှိနေပြီးရေဘေးဒုက္ခသည်စခန်း10ခုဖွင့်စားရစေလို့တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်ရွှေကပြောပါတယ
်။တိုးလိုက်ကြလိုက်တိုးလိုက်ကြလိုက်ကြဗျာ။နာမည်ခွင့်ချက်ပြီးတော့ဒီစိုးရိမ်ရေမှအောက်ကတော့မစင်သေးဘူးဗျာ။စိုးရိမ်ကစက်ခွန်ပေးပါ။နောက်ဆုံးပြီး19ပေကျော်ကျော်လေးရောက်ရှိသေးတယ်ဗျာ။ဒီလိုရောက်ရှိနေတဲ့အရေးတိုင်းပဲဗျာတက်ပြီးတော့ရောင်းသွားသေးတယ်။ချိုးနေတဲ့အမြင့်ပိုင်းအိတ်တွေကျတော့သူတို့အိတ်တွေပြန်ဆင်းသွားတာမျိုးရှိတယ်။ဒါပေမဲ့တော်တော်များများမဆင်းသေးဘူးဗျ။ရေချင်ကလည်းတက်လက်ကြလက်တက်လက်ကြလက်ပြင်းနေတယ်။ခုချေသေးတဲ့ရေပိကဆိုင်စကန်ဆက်ခုဖွင့်တာလို့ပဲဗျာ။ဟုတ
်။တနင်္လာရီမြို့အတွင်းမှာလည်းဒုက္ခသည်13,000ကျော်ရှိနေပါတယ်။ဒီရေဘေးဒုက္ခသည်တွေကိုကယ်ဆယ်ရေးဖွဲ့တွင်နဲ့ပြည်နယ်ဆွေရကနဲ့အကူအညီပေးဆောင်နေပါတယ်။ဒုက္ခသည်စခန်းမှာတက်လက်ကြော်ကြနေလာရတဲ့အတွက်စီးပွားရေးရကြက်သဲမှုတွေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်ရွှေကပြောပါတယ်
။စီးပွားရေးရတို့ကြက်သဲမှုတွေဖြစ်တယ်ဗျာ။ဝိရချာပါရှင်ရောတက်တာမရှိဘူးမယ်တနေ့လို့စီစားပါလေပြက်တာအဲ့ဒီနေရာအဲ့ဒီဒေသတွေကျွန်တော်တို့ဖြည့်ရှင်းနေပါလေဗျာဘာမှဆိုင်လို့မရသေးဘူးဧကနာထောင်ကျော်တိုင်းပါပဲအဲ့ဒီနေပတ်သက်တဲ့ယူစပါတွေလည်းကျွန်တော်တို့ရောက်ပြီးပါပြီရေရမကျသေးတော့ကျွန်တော်ပြန်ဆိုင်လို့မရသေးဘူးဗျာ
တနင်္လာနေ့မြို့ဟာနှစ်လနီးပါးကြာအောင်ရေဘေးဒုက္ခခံစားနေရပါတယ်ဒုက္ခသည်စခန်းနေဒေရခန့်သူကတော့စားတော့နေထိုင်ရေးမှာခက်ခဲရှိလာနေတယ်လို့သဝဲပါရာနဲ့အခုလိုပြောပါတယ်
စားနိုင်ရေးကပိုင်ရောလူအကြီးတော့ပြီးတော့တော့မှဆော့ကြည့်ရမပြီ
သူပြောသွားတာကတော့စာနာရိတ်ခါပိုင်းမှာတော့လိုအပ်နေတယ်အကူအညီတွေလာပေးတာရှိပေမဲ့တကယ်လိုအပ်ချက်တွေမရှိတဲ့အခါအသီးရွက်တန်းငါစားတော့ရေးမှာတော့ခက်ခဲရှိနေပါတယ်ပြီးတော့စခန်းမှာလူပေါင်းစုံနဲ့စုပြုံနေရတော့လူမှုရေးနေထိုင်မှုအပိုင်းမှာကြက်သေးလာနေတယ်လို့သူကပြောပါတယ်ရေကြီးမှုတန်ကြောင့်တနင်္လာမျိုးတွင်ကျောင်းခွန်ကျောင်းပိတ်ထားရတယ်လို့တိုင်းပညာရေးမှူးတော်မြင့်စိန်ကပြောပါတယ်
ပြောတဲ့တွင်မှာဒီကတော့ကြီးနေတယ်မလေးရပြီးတော့ကျမတို့ခုံးကြောင်ပိတ်ထားပါသေးပါအတချို့ကျတော့လည်းပွက်လိုက်တယ်ရေကြီးတော့ပြန်ပိတ်လိုက်တယ်အဲ့လိုမျိုးပေါ့နော်အလီလီလာလာတော့ဖြစ်နေတာရှိပါတယ်
ရည်ကြီးရည်ရမ်းမှုဖြစ်ပွားခဲ့လို့တနင်္လာရီမြို့တွင်ရွာပေါင်း30ကျော်ရည်ကြီးခဲ့တယ်လို့ကျောင်းပေါင်း40ခန့်ပိတ်ထားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံတွင်စကိုင်းတိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးမွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့ပဲခူးတိုင်းဒေသကြီးတို့မှာရည်ကြီးရည်ရမ်းမှုတွေဖြစ်ပွားခဲ့ပြီးတော့လူရည်34,000ကျော်ရည်ပေးသိမ့်ရတယ်လို့ရည်ကြီးရည်ရှံမှုကြောင့်တည်ဆုံးသူ23ဦးရှိခဲ့တယ်လို့ကယ်ဆယ်ရေးနဲ့ပြန်လည်နေရာချစာရေးဝန်ကြီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်သတင်းပေးပို့ထားတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Nuclear လက်နက်ဖြတ်သိမ်းရေး American နဲ့ဆွေးနွေးမဲ့ကိစ္စဟာမှေးမိန်နေပြီးပြက်ပြယ်နိုင်ပွဲရှိတယ်လို့မြောက်ကိုရီးယားကစာရေးပြီးသတိပေးလိုက်တဲ့အကြောင်း CNN နဲ့ Washington Post သတင်းဌာနတွေကဖော်ပြကြပါတယ်။နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြီးခဲ့တဲ့တောက်ကြနေ့ကမြောက်ကိုရီးယားသွားဖို့စီစဉ်ထားတာကိုမထွက်ခွာခင်နိုင်ပိုင်းအလိုမှာသမ္မတထရမ့်ကရုတ်တရက်ဖျက်သိမ်းခဲ့တာကြောင့်အခုလိုပြင်းပြင်းထန်ထန်တုံ့ပြန်လိုက်တာလို့သတင်းတွေမှာဖော်ပြထားပါတယ်။နှစ်နိုင်ငံကြားဆွေးနွေးပွဲအထမမြောက်ဖြစ်နေရတဲ့အကြောင်း VOA တန်တမန်ရေးသတင်းတောက် Cindy Singh က American နိုင်ငံသားရေးဌာနကနေသတင်းပေးပို့ထားပါတယ်။ Dawkins Sowin ကပြောပြပေးမှာပါ
။ကောင်းပါပြီ။ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကမြောက်ကိုရီးယားနိုင်ငံကို၄ချိန်မြောက်ခီးစဉ်အဖြစ်သွားရောက်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်က Twitter ကနေရုတ်တရက်မသွားဖို့တားမြစ်ခဲ့ပြီးတော့ Nuclear လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲအထမြောက်အောင်တရုတ်နိုင်ငံကအကူအညီမပေးဘူးလို့ဆွဆွဲလိုက်ပါတယ်။ American နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Nauert ကတော့မြောက်ကိုရီးယားကနေဆွေးနွေးပွဲဖြစ်ပြနိုင်ပွဲရှိတယ်လို့သမ္မတထရမ့်ကိုစာရေးပြီးသတိပေးလိုက်တယ်ဆိုတာနဲ့ပတ်သက်လို့အတိမပြုတ်သလိုညှင်းဆိုတာလည်းမဟုတ်ပါဘူး။ဒါပေမဲ့ရုတ်တရက်ခီးစဉ်ဖြစ်လျရတဲ့အကြောင်းပြချက်ကိုတော့အခုလိုပြောပါရစေ။
The entire national security team discussed.
ဒါလို့သူရေးကောင်စီဝင်အားလုံးပါဝင်ပြီးဒီကိစ္စဆွေးနွေးခဲ့ကြတာပါ။သူတို့အားလုံးကအခုချိန်သွားဖို့အချိန်မတန်သေးဘူးလို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။သမ္မတကလည်းသဘောတူပါတယ်။ဒါကြောင့်သမ္မတကတူတာကနေတဆင့်သူ့ရဲ့ဆုံးဖြတ်ချက်ကိုကျင်ညာလိုက်တာပါ
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်လို့မြောက်ကိုရီးယားကစိတ်ပြောင်းသွားတာဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်ကတော့တားဆီးပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့သဘောထားကိုပြောင်းမှာမဟုတ်ဘူးလို့အခုလိုပြောပါတယ်။
The positive is that we
tomorrow pick up အသီးရနေတဲ့အနေအထားရှိပါတယ်။အခြေခံအားဖြင့်သူတို့ရဲ့ကုန်လွယ်ရေး90ရာခိုင်နှုန်းနဲ့ရေနံစွမ်းအင်30ရာခိုင်နှုန်းကိုပိတ်ဆို့အရေးယူထားပြီးဖြစ်ပါတယ်။ဒီပိတ်ဆို့မှုတွေကိုကျမတို့အနေနဲ့တင်းတင်းကြပ်ကြပ်စုပ်ကင်ထားတာပါ။ဒါမှသာသူတို့ဘဏ္ဍာရေးအကျပ်အတည်းဖြေလျှော့ပေးဖို့အတွက်သူတို့အနေနဲ့တောင်းပန်ခါရလာမှာပါ။
ကာဝေးရေးဝန်ကြီးဂျင်မက်တစ်စ်ကလည်းတောင်ကိုရီးယားနဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေပြန်လည်စတင်နိုင်ဖို့အတွက်နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့အနီးကပ်ပူးပေါင်းညှိနှိုင်းနေပါတယ်လို့ပြောပါတယ်
။ As you know, we took the step to
တည်တဲ့အတိုင်းပါပဲ။စင်ကာပူထိပ်သီးဆွေးနွေးပွဲကနေထွက်ပေါ်လာတဲ့ချစ်ကြည်ရင်းနှီးမှုနဲ့ယုံကြည်မှုအရအကြီးမားဆုံးစစ်ရေးလေ့ကျင့်တာတွေကိုဆိုင်းငံ့လိုက်တဲ့အဆင့်ထိလုပ်ပေးခဲ့ပါတယ်။ဒီတစ်ခါတော့ဒီလိုစစ်ရေးလေ့ကျင့်တာတွေဆိုင်းငံ့တဲ့ကိစ္စထပ်လုပ်ဖို့အစီအစဉ်မရှိတော့ပါဘူး။
အထက်လွှတ်တော်ဒီမိုကရက်လွှတ်တော်အမတ်ဘန်ကာဒန်ကတော့ထရမ့်နဲ့ကင်ဂျွန်အွန်တို့တွေ့ဆုံတာကိုသူထောက်ခံပေးမိပူးတွဲစစ်ရေးလေ့ကျင့်မှုတွေရပ်ဆိုင်းတာကိုတော့သဘောမတူဘူးလို့ပြောပါတယ်
။ Well I thought it was a mistake to end the military.
ဆက်တဲ့ကစစ်ရေးလေ့ကျင့်မှုတွေအဆုံးသတ်မယ်ဆိုတာကိုတိတ်မှားတယ်ဆိုပြီးတော့ကျွန်တော်ယူဆခဲ့တာပါ။ကျွန်တော်မထောက်ခံခဲ့ပါဘူး။တွေ့ဆုံဆွေးနွေးတာကိုတော့ထောက်ခံပါတယ်။တန်ကြီးတမန်ကြီးအတုံးချတာတော့အဓိပ္ပာယ်ရှိတယ်လို့ထင်ပါတယ်။ဒါပေမဲ့တိတာထင်ရှားတဲ့ရလဒ်မတွေ့ရသေးပဲမြောက်ကိုရီးယားကိုအလျှော့မပေးသင့်ဘူးလို့ယူဆပါတယ်။
နိုင်ငံဆွေးနွေးပွဲရှေ့ဆက်မတိုးနိုင်ဖြစ်နေတဲ့အချိန်မှာအမေရိကန်နဲ့မြောက်ကိုရီးယားထိပ်တန်းအဆင့်ခေါင်းဆောင်တွေနောက်ထပ်တွေ့ဆုံမဲ့သတင်းတွေထွက်ပေါ်လာအောင်မလားဆိုတာကတော့တဲတဲကွဲကွဲမသိနိုင်သေးပါဘူးလို့ VOA သတင်းတောက်စင်ဒီစိန်းကသတင်းပေးပို့ထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့မိုးရာသီမှာရေကတဆင့်ကူးစက်ယောဂဖြစ်တဲ့ဝမ်ပြက်ဝမ်လျှော်ယောဂကိုဘယ်လိုကာကွယ်နိုင်ပါသလဲ
။ဒီရေမှာဆိုရေကိုကျွချက်တော့မယ်။တန်ရှင်းတဲ့ရေကိုတောင်းမယ်။နောက်တစ်ခါကျလို့ရှင်ကျွန်တော်တို့ဒီပတ်ဝန်းကျင်တန်ရှင်းအောင်ဆိုတော့ဒီအင်နာရင်းလုံးအင်နာ
အထွေထွေယောဂကုဆရာဝန်ဒေါက်တာနေမျိုးသူပြောသွားတာပါမြမလူဒုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ရပါမယ်မြမအရေးသုံးသပ်ချက်မှာတော့မြမမီဒီယာအခြေအနေနဲ့အလားအလာကိုဆွေးနွေးတင်ပြထားပါတယ်ဒါ့အပြင်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့လူဒုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မိုးရာသီမှာရေကတဆင့်ကူးစက်ယောဂဖြစ်တဲ့ဝမ်ပြက်ဝမ်လျှော်ယောဂဖြစ်ဖို့ပိုပြီးလွယ်တာကြောင့်အစားအသောက်ရောတောက်သုံးရည်ပါတန့်ရှင်းစင်ကြယ်ဖို့တေချာဂရုစိုက်ပြီးဝမ်ပြက်ဝမ်လျှော်ယောဂကိုကာကွယ်ရပါမယ်လူလူနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ
်မတန့်ရှင်းတဲ့တောက်သုံးရည်နဲ့အစားအစာတွေကိုစားသောက်မိတဲ့အခါဝမ်ပြက်ဝမ်လျှော်ယောဂဖြစ်ပေါ်ခံစားရနိုင်ပါတယ်အထူးသဖြင့်အခုလိုမိုးရသည့်အချိန်ကာလတွေမှာပိုပြီးခံစားကြရတာပါမတန့်ရှင်းတဲ့ရည်နဲ့အစားအစာတွေကိုစားသောက်မိတဲ့အခါဝမ်ပြက်ဝမ်လျှော်ယောဂအပြင်အစာအဆိတ်တင်တာမျိုးကိုလည်းကြုံတွေ့ခံစားရနိုင်တယ်လို့အထွေထွေယောဂကုဆရာဝန်တူဦးဖြစ်သူဒေါက်တာဆန်းအင်ထက်ကပြောပါတယ
်ဟိုအစားသောက်ကင်တွေတဲ့အခါမှာအဆိတ်ကျောဟိုဘယ်လိုပြောမလဲမချက်ခင်မှာပေါ့နော်လက်ကိုဟိုညစ်ပတ်နေမယ်ဆိုလို့ညစ်ပတ်လက်နဲ့ပဲအဲချက်ပြုတ်မယ်ဆိုလို့ရှင်တယ်ဒီဖူပိုင်စင်ဖြစ်စေနိုင်တယ်အစာအဆိတ်တင်နိုင်ပေါ့နော်နောက်တစ်ခုကကျတော့ဟိုတချို့ထမင်းကြော်တွေပါတယ်ပေါ့ထမင်းကြော်လိုက်တယ်ဒါပေမဲ့ဒိုင်းသေးချာမကြော်ဘူးပေါ့အဲ့လိုအေးပြီးတော့ကြော်လိုက်တယ်ဆိုလို့ရှင်ပက်စလက်စီးရွှဲဆိုတဲ့အကောင်လေးတွေကြောင့်လည်းဒီအစာစိတ်တင်နိုင်တယ်နောက်တစ်ခါ eco line တို့ဆာမိုနယ်လာတော့ကမ်ပိုင်လိုဘတ်တာတို့ကြတော့ဟိုမတန့်ရှင်းတဲ့အဲအစာတောက်တွေရေတွေတောက်ပြီးမယ်နောက်ပေါ့နော်အသားစိမ့်တွေစားပြီးမယ်ဒါခါကြလို့ရှင်လည်းနို့တွေပါရင်နွားနို့တွေကိုလေသေချာမချက်ထားဘူးပေါ့အဲ့လိုမျိုးမကြိုချက်ထားတဲ့ဟာတောက်ပြီးမယ်ဆိုရင်လည်းဖြစ်နိုင်တယ်နောက်ကြက်ဥတွေပေါ့နော်အဲနောက်တစ်ခုကကြော် listeria ဆိုတဲ့အကောင်လေးကြတော့ကြာရှည်ခံထားတဲ့ပစ္စည်းတွေပေါ့အစာတောက်တွေဥပမာ cheese တို့ဘတ်တို့မှာဆိုလို့ရှိရင်အဲ့အရာတွေကဟိုကြာလာလို့ရှိရင်ဒီ listeria ဆိုရဲအကောင်ပေါက်ပြီးတော့ဒီလိုအစာအဆိတ်တင်တာတွေဖြစ်စေတယ်ပေါ့နော
်ဝမ်ပြက်ဝမ်လျှော်ယောဂဟာတာမယောဂတစ်ခုဖြစ်ပေမဲ့ထိရောက်တဲ့ကုသမှုတွေကိုမရရှိခဲ့ဘူးဆိုရင်အသက်သေဆုံးတဲ့အထိယောဂပြတ်ထန်နိုင်ပါတယ်ခလေးငယ်လေးတွေဟာဝမ်ပြက်ဝမ်လျှော်ယောဂကြောင့်ဖြစ်တဲ့အသက်ဆုံးရှုံးမှုတွေကိုလူကြီးတွေထက်ပိုပြီးကြုံတွေ့ရနိုင်တယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာနေမေသူကပြောပါတယ
်ဝမ်ပြက်ဝမ်လျှော်ယောဂဖြစ်တဲ့အခါကျလို့ရှိရင်ကျွန်တော်ခန္ဓာကိုယ်ရရေတက်စားတဲ့ရေဆုံးရှုံးသွားတယ်တကယ်လို့ဆုံးရှုံးမှုတွေများသွားတယ်ဆိုလို့ရှိရင်တော့အသက်သေဆုံးတဲ့အထိကိုဖြစ်ပေါ်လာတယ်။အခုကဒီဝမ်ပြက်ဝမ်လျှော်ယောဂကြောင့်မလို့ခါရချုပ်တဲ့မှုတွေဘယ်လိုဖြစ်သွားနိုင်လဲ။အဲ့တော့ဒီဝမ်ပြက်ဝမ်လျှော်ယောဂဖြစ်တဲ့အခါကျတော့ဒီစားသမျှအစားအသောက်တွေခါရတက်တွေဘုံတော့ကဒီစနားတော့ဝမ်းနဲ့အတူတခါလေးပါသွားတဲ့အခါကျတော့စုပ်ယူနိုင်မှုအားနည်းသွားတယ်။ခဏကောင်ကဘာမှမရလိုက်ဘူးဆုံးရှုံးသွားတယ်။နောက်တစ်ခုကကျတော့ဒီဝမ်ပြက်ဝမ်လျှော်ယောဂဖြစ်နေဆိုလို့ရှိရင်တော့ကလေးတွေကတိတ်မစားတော့ဘူးစားမစားတော့မတောင်းတော့ဘူးအဲ့ဒီခါကျတော့ဝမ်ပြက်ဝမ်လျှော်ယောဂကိုပို့ပြီးတော့ဝမ်ပြက်ဝမ်လျှော်ယောဂကြောင့်မလို့အာဟာရချို့တဲ့မှုတွေပို့ပြီးတော့ဖြစ်လာတယ
်မတန်ရှင်းတဲ့ရေနဲ့အစာတောက်တွေကိုစားတောက်မိတဲ့အခါဝမ်ပြက်ဝမ်လျှော်ယောဂနဲ့အစာအဆိတ်တင်တဲ့ယောဂတွေအပြင်အစာအင်နာဖြစ်စေတဲ့ယောဂပိုးတွေလည်းကုသခံရနိုင်တယ်လို့အစာအင်နဲ့ဦးလန်းချောင်းဆိုင်ရာအထူးကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးသိမ်းမြင့်ကပြောပါတယ
်သူကနေသူကုသနေတယ်သူအစာတောက်တို့ရေတို့တစင်ကူတော့မတန်ရှင်းတဲ့အစာတောက်တို့မတန်ရှင်းတဲ့ရေတို့ရင်ကောင်နာတဲ့ဟာတွေတော့မစင်နဲ့ထိထားတဲ့အစာတောက်တွေဆိုရင်ကုနိုင်တယ်ရင်နာတဲ့အစာစာတွေရှောင်ဖို့ကောင်းတယ်
ဝမ်းမြောက်ဝမ်းလျှော်ယောဂနဲ့အစာစိတ်သင့်ယောဂတွေဖြစ်ပေါ်ခံစားရခြင်းမရှိစေဖို့အတွက်နေ့စဉ်စားတောက်တဲ့အစာအစာနဲ့တောက်ရည်တွေဟာတန်ရှင်းစင်ကြယ်ပြီးယောဂကင်းစင်နေဖို့လိုအပ်ပါတယ်။တောက်ရည်နဲ့အစာအစာတွေကိုတန်ရှင်းစင်ကြယ်အောင်ဘလူးခရီးဆိုင်ပြင်ဆင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဆန်းဤထက်ကအခုလိုပြောပါတယ်
။အစာစိတ်သင့်ခြင်းဖြစ်အောင်တော့ညီမပထမဆုံးဒီဟင်းချက်မဲ့သူပါပေါ့နော်အဓိကလက်ကိုတေချာစေချောတန့်စင်ရမယ်။နောက်ပြီးလို့ရှိရင်အသားစိမ့်တွေပါတော့စားတော့ရှောင်ကျင်ရမယ်။တေချာဟိုအသားတွေဆိုလည်းနူးညံ့အောင်ချက်ပြုတ်ရမယ်။ရေဆိုလည်းကြိုချက်တောက်ရမယ်။နွားနှုတ်တွေဆိုလည်းတေချာကိုကြိုချက်ရမယ်။နော်နောက်တစ်ခါ cross contamination ပေါ့ခုနကလိုအသားစိမ့်ချက်ထားတဲ့မကြက်တဲ့လုပ်ထားတဲ့အိုးတွေတပါးတွေလည်းနောက်တစ်ခါထက်ချက်မယ်ဆိုလို့ရှိရင်တေချာစေချောပြီးမှချက်တင်တယ်ပေါ့နော်။နောက်တစ်ခါကျတော့လည်းဟိုအဓိကတော့ personal hygiene ပေါ့အကုန်လုံးတန့်ရှင်းစင်ကြယ်အောင်နေမှာပဲဒီလိုအစာအစိတ်တင်တာကိုကာကွယ်ပေးနိုင်ပါတယ်
။ဝမ်းမြောက်ဝမ်းလျှော်ယောဂမဖြစ်စေဖို့အတွက်ရေကိုကြိုချက်တောက်သုံးမှုလိုအပ်တဲ့အပြင်ပတ်ဝန်းကျင်မှာရှိတဲ့အိမ်သာနဲ့အညစ်အကြေးတွေကိုလည်းတန့်ရှင်းတက်ရအောင်ပြုပြင်ပြောင်းလဲပေးဖို့လိုတယ်လို့ဒေါက်တာနေမျိုးသူကပြောပါတယ
်။ဒီရေမှာဆိုရေကိုကြိုချက်တောက်မယ်တန့်ရှင်းတဲ့ရေကိုတောက်မယ်။နောက်တစ်ခါကျလို့ရှိရင်ကျွန်တော်တို့ဒီပတ်ဝန်းကျင်တန့်ရှင်းအောင်ဆိုတော့ဒီအိမ်သာရင်းလုံးအိမ်သာအားသဖြင့်ဒီစကြအသုံးပြုမယ်။နောက်တစ်ခါကျလို့ရှိရင်ဒီအသုံးပြုတဲ့ရေတွင်းရေကန်တွေကိုလည်းပဲယောဂပုံမှားဒီမဝင်ရောက်နိုင်အောင်လို့အတွက်သင်ချာစီစဉ်ပြီးတော့ထားရှိမယ်အိမ်သာနဲ့ဝေးအောင်လို့ကျွန်တော်တိစောက်ထားမယ်နောက်တစ်ခါကျတော့လို့ရှိရင်ကျွန်တော်ဒီတကိုးရေတန်ရှင်းဖို့ပေါ့နော်အတင်းချေတဲ့ ठी တာနောက်တစ်ခါကကျွန်တော်တို့အစာမစားလိမ့်မယ်ဖြစ်ဖြစ်အစာစားပြီးဖြစ်ဖြစ်အနေချေးတွေကိုကံပြပြီးမယ်ဖြစ်ဖြစ်ဒါဒီမှာအမြဲတမ်းဆက်ပြနေလက်ကိုစင်ကြအောင်စီးမယ်
အခုလိုမွေးရသည့်အချိန်ကာလမှာဝမ်းပြက်ဝမ်းလျှော်ယောဂဖြစ်ဖို့အခွင့်အရေးများတာကြောင့်အစားအသောက်နဲ့တောက်သုံးရည်တွေကိုတန်ရှင်းစင်ကြယ်အောင်ကယူဆိုင်ကာဝယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါအပတ်စဉ်ဗုဒ္ဓဟူးနေ့ညတိုင်းတင်ဆက်ပေးနေတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာလွတ်လပ်ပြီးအမိကိုခင်းတဲ့တော်ဝင်တည်တဲ့ပုဂ္ဂလိကမီဒီယာထွန်ကားရေးအလားအလာဘယ်လိုရှိပါသလဲဘယ်လိုအတားအဆီးတွေရှိနေပါသလဲအိန္ဒိယနိုင်ငံတချို့ကအခြေအနေတွေနဲ့နှိုင်းယှဉ်ရင်ဘယ်အဆင့်မှရှိနိုင်ပါသလဲဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မီဒီယာရေးရာဌာနပါမောက်ခဂျန်နက်စ်ချီးလ်နဲ့ဥကျော်စန်တာကဆွေးနွေးသုံးသပ်တင်ပြထားပါတယ်
media re nangan ye belain sne ye swin a law lakkhan nai ma da khnya
no ideally there should not be political bias
lakkhan nai ma shin nangan ye belain mu so da ma shi tin ma u belain mu so de niya ma tacha belain mu pounsan re le a myo myo shi ba de de nangan ye belain mu da ma ka ba u pai sai mu ne patat de belain mu media wo bdu ga pai ne bdu ga chauk kai ni de so da ti bo lo at ba de di ha wo thau we de nau kwe ma si bwa ye a chu a myet da song dia shi ni da la ဒါကြောင့်ဟိုပါတီကိုပြစ်ပယ်ပြီးတော့ဒီပါတီကိုထောက်ခံနေသလားဒီမိုကရေစီထွန်းသစ္စာနိုင်ငံတွေမှာစိန်ခေါ်မှုတရက်ကတော့တည်င်းတရက်ရဲ့အရင်းမြစ်ကိုပရိသတ်ကဆန်းစစ်သိရှိနိုင်ဖို့ပဲဖြစ်ပါတယ်ဒီတည်င်းဟာနိုင်ငံရေးဗက်လိုက်မှုစီးပွားရေးပျော့ကားတွေကြောင့်ပေါ်ထွက်လာတာလားဆိုတာသိရှိနိုင်ဖို့ကအရေးကြီးပါတယ
်တခုကမီဒီယာအနေနဲ့လူထုကိုတည်င်းအချက်လက်မှန်မှန်ကန်ကန်ပေးနိုင်ဖို့ဆိုတဲ့နေရာမှာဒီမီဒီယာတွေဘလောက်လွတ်လပ်မှုရှိတယ်လဲဆိုတာလည်းအရေးကြီးမယ်ထင်ပါတယ်ဒီနေရာမှာမီဒီယာလွတ်လပ်ခွင့်ကဘလောက်ထိအရေးကြီးတယ်လဲမီဒီယာလွတ်လပ်ခွင့်ရဲ့အတိုင်းအတာဟာဘလောက်ထိစည်းနှင်းတယ်လဲဆိုလဲပြောပါဦးခင်ဗျာ
It's that's such a good question and it's such a complicated question
ဒါဟာတိတ်ကောင်းတဲ့မေးခွန်းဖြစ်တယ်လို့အင်မတန်ရှုပ်ထွေးတဲ့မေးခွန်းလည်းဖြစ်ပါတယ်ဒီကိစ္စမှာမျက်နှာစာအများကြီးရှိပါတယ်အကောင်းဆုံးဖြစ်တင်တာကတော့မီဒီယာအပေါ်မှာထိန်းချုပ်ထားတဲ့ဥပဒေပြဋ္ဌာန်းချက်လုံးဝမရှိတဲ့အခြေအနေမျိုးပဲဖြစ်ပါတယ်လုံပိုင်ခွင့်လိုင်စင်လျှောက်ထားရမယ်ဆိုတဲ့ကိစ္စပိုင်ဆိုင်ခွင့်တောင်းခံရတာတို့နိုင်ငံတော်လျှို့ဝှက်ချက်ဆိုတာတို့ခိုင်လုံစိတ်ချရတဲ့သတင်းအချက်အလက်ကိုမီဒီယာတွေရယူခွင့်မရှိတာတို့တကယ်တော့ဒီလိုသတင်းအချက်အလက်တွေကိုအစိုးရကိုယ်တိုင်ကထုတ်ဖော်ပြောပြရမယ်ကိစ္စပါမြန်မာနိုင်ငံမှာတော့အစိုးရဘိုင်းကမပြောတဲ့အတွက်မီဒီယာတွေကဖြစ်ရမှန်ကိုမသိရှိနိုင်တာတွေမကြာခဏဖြစ်တယ်လို့သိရပါတယ်ခြုံပြောရရင်တော့မီဒီယာလွတ်လပ်ခွင့်ဆိုတာတရားဥပဒေနဲ့ထိန်းချုပ်မှုထက်အများကြီးပုံမရှုပ်ထွေးပါတယ်ဖုံးကွယ်မထားဖို့ပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်ပါတယ
်ဆိုတော့ဒီမြန်မာနိုင်ငံရဲ့အခုလက်ရှိမီဒီယာလွတ်လပ်ခွင့်အခြေအနေကိုအိန္ဒိယအစ်တောင်အရှနိုင်ငံတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ပေးပါဘယ်လိုတွေးရပါသလဲခင်ဗျာမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အစီအတန်းဟာ
Well it's very exciting to me to see
မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတွေ့မြင်ရတာကျမတော့တိတ်ကိုအံ့အားသင့်ရပါတယ်တိတ်ပြီးတော့မြန်ဆန်တယ်2010တုန်းကကျမမြန်မာပြည်ကိုရောက်ပါသေးတယ်အဲ့ဒီတုန်းကမီဒီယာတွေဟာတစုံတရာရေးမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူဖို့လိုအပ်ပါတယ်2012မှာကျမထပ်သွားတော့စာပေစီစီရေးကိုဖျက်သိမ်းလိုက်ပါပြီမထုတ်ဝေခွင့်ဘာမှ
ကြိုတင်ခွင့်ပြုချက်ယူဖို့မလိုတော့ပါဘူးကိုထုတ်ဝေတာကိုတော့ကိုတာဝန်ယူရတာပေါ့လေဒါပေမဲ့ဒါဟာသိတ်ကိုကြီးမားတဲ့အပြောင်းလဲပါကိုဟာကိုစင်စါလောက်ရတာတော့ရှိပါတယ်မီဒီယာဥပဒေသစ်အတန်လွဲ့ဥပဒေသစ်တွေရှိတာတော့သိပါတယ်ဒီလိုစိန်ခေါ်မှုတွေကတော့ရှိနေသေးပါကျမရဲ့ကျွမ်းကျင်မှုနယ်ပယ်ကတကယ်တော့အင်ဒိုနီးရှားဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်လာတာတွေဟာအင်ဒိုနီးရှားနဲ့တိတ်တူညီနေတာကိုလည်းစိတ်ဝင်စားဖွယ်တွေ့နေရပါတယ်မလေးရှားကမ္ဘောဒီးယားတို့မှာအလားတူဖြစ်ထွန်းမှုတွေရှိပါတယ်အရှေ့တောင်အာရှရဲ့အသွင်တစ်ခုလို့ဆိုနိုင်မယ်ထင်ပါတယ်ရှင
်ဒါမှဒီလက်ရှိအခြေအနေကိုကြည့်မယ်ဆိုရင်တော့အဲ့ဒီနိုင်ငံတွေနဲ့စာရင်မြန်မာနိုင်ငံရဲ့အခြေအနေကနောက်ကျကြံ့နေသေးတယ်လို့များဆိုနိုင်ပါလားခင်ဗျာ
I think it's moving along right with everybody.
တခြားနိုင်ငံတွေနီးတူရွေးရှားနေတယ်လို့ပဲထင်ပါတယ်။အဲ့ဒီအုပ်စုနဲ့ရောပါနေပါတယ်။ကျမတို့ကြိုတွက်နိုင်တာတွေရှိပါတယ်။ဥပမာကျမအနေနဲ့လွတ်လပ်တဲ့မီဒီယာတွေစိတ်ပြတ်စရာတွေကြုံရတာပွင့်လင်းမှုရှိလာပြီးလွတ်လပ်တဲ့အသံတွေကြားရပြီးလို့ဝမ်းသာရပါမယ်။ပြည်ထနာကမီဒီယာပွင့်လင်းလာတယ်လို့စီးပွားရေးလည်းပွင့်လင်းလာပါတယ်။ဒီမှာစီးပွားရေးဖိအားတန်ကိုခံကြရတယ်။လူတွေကအရေးအသွေးကောင်းကောင်းလိုချင်တယ်။အရေးအသွေးကောင်းကောင်းလှုပ်ဖို့စီးပွားရေးအရာချမ်းချမ်းခံနိုင်ရမယ်။အဲ့ဒါဟာအခက်ခဲကြီးတစ်ရက်ပါပဲ။အင်ဒိုနီးရှားမှာဒီအတိုင်းပါပဲ။မြန်မာပြည်မှာဆိုကျွန်မတွေ့ရသလောက်မီဒီယာတချို့ဟာအစိုးရနဲ့နှီးဆက်တဲ့ခရိုနီတွေကပိုင်ထားကြတယ်။ဆိုတော့သူတို့ကသတင်းပိုရယူနိုင်တယ်၊အရင်းနှီးပိုတောက်တယ်။ဒါဟာပြဿနာပဲလို့ကျွန်မထင်ပါတယ်။ဒါပေမဲ့မြန်မာမီဒီယာလောကဟာဒီလိုအရှုပ်ထွေးတွေနဲ့ကိုဆက်ပြီးတော့ရွေးရှားနေတာကိုတွေ့နေရတာကောင်းတဲ့အချက်ပါပဲ။
ဟုတ်ပါတယ်ပုဂ္ဂလိကမီဒီယာတွေတကယ်လွတ်လပ်တဲ့မီဒီယာတွေဟာငွေကြေးအင်အားသိပ်မဆိုင်ထုတ်နိုင်ကြဘူးအဲ့ဒါမြန်မာနိုင်ငံမှာခရိုနီမီဒီယာတွေကပဲလွှမ်းမိုးနေတယ်အစိုးရမီဒီယာကိုပုဂ္ဂလိကမီဒီယာတွေကမရှင်းနိုင်ဘူးဖြစ်နေဆိုတော့ဒီပုဂ္ဂလိကမီဒီယာတွေပုံမပြီးတော့တွင်ကျယ်လာဖို့ထွန်းကားလာဖို့အတွက်အစိုးရဘက်ကဒါကိုနောက်ဆုတ်ပေးသင့်တယ်သူတို့ရဲ့လွှမ်းမိုးမှုကိုလို့ထင်ပါသလားခင်ဗျာ
Well as you know the American model is that we don't want to get
တဲ့အတိုင်းပါပဲဒီအမေရိကမှာတော့ကျမတို့ကအစိုးရကိုမီဒီယာပေါ်ထိန်းချုပ်ခွင့်အာဏာဘယ်နည်းနဲ့မှမပေးချင်ကြပါဘူးဆိုတော့အစိုးရဆိုတာမီဒီယာကိုထိန်းချုပ်ခွင့်မရှိသင့်ပါဘူးအဲ့လိုပြောရင်အမေရိကန်အယူအဆကိုပြောသလိုဖြစ်နေပါလိမ့်မယ်ပိုင်ဆိုင်မှုကိုထိန်းချုပ်တာလေဒီသဘောပါပဲခရိုနီတွေကိုပိုင်ဆိုင်ခွင့်မပေးနဲ့လို့အစိုးရကတားမြစ်လိုက်ရင်လေဒါဟာမီဒီယာပိုင်ဆိုင်ခွင့်ကိုထိန်းချုပ်တဲ့သဘောဖြစ်သွားပါတယ်အလားတူစွာပဲမွတ်စလင်မို့လို့ပိုင်ဆိုင်ခွင့်မရှိဘူးဘသူကအယူအဆတွေကပြင်းထန်လွန်းလို့မပိုင်ဆိုင်ရဘူးဆိုတာမျိုးလဲဖြစ်လာနိုင်ပါတယ်လွတ်လပ်တဲ့ဈေးကွက်စနစ်ကိုပါထိခိုက်လာစရာရှိလာပါလိမ့်မယ
်တကယ်တော့မြန်မာမီဒီယာကိုအမေရိကန်မီဒီယာနဲ့နှိုင်းယှဉ်မဲ့စွာကတော့အဝေးကြီးပါဒါကကျွန်တော်တို့လက်နားလည်ရပါတယ်နှိုင်းယှဉ်လို့လည်းမဖြစ်နိုင်ပါဘူးအမေရိကန်နိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်နဲ့ဒါပေမဲ့ကျွန်တော်အဓိကပြောစီချင်တာအင်းကြီးချင်းတွေနဲ့နှိုင်းယှဉ်ကြည့်ရဖို့ပဲကျွန်တော်အဓိကစီချင်ပါတယ်အင်းကြီးချင်းနိုင်ငံတွေမှာရောမြန်မာနိုင်ငံမှာလို့ပြန်ကြားရေးဝန်ကြီးဌာနဆိုတာစီးပြေးလားမြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနလို့မီဒီယာတွေကိုမျက်စိတောက်ထောက်ကြည့်နေတဲ့ဌာနရောရှိပါလားခင်ဗျာ
I think that Indonesia has really eliminated the most of
the Okay Indonesia နိုင်ငံမှာတော့မီဒီယာပေါ်ထိန်းချုပ်မှုတွေကိုလုံးဝဖျက်သိမ်းလိုက်ပါပြီ Indonesia မှာမီဒီယာသမားတွေကစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတယ်ဆိုပေမဲ့ဒါဟာအစိုးရစီကလာတဲ့စိန်ခေါ်မှုမဟုတ်တော့ပါဘူး။အဓိကစိန်ခေါ်မှုတွေကပိုင်ရှင်တွေနဲ့ဖြစ်တဲ့ကိစ္စ၊ဈေးကွက်ကိစ္စတွေသာဖြစ်ပါတယ်။မလေးရှားမှာကြတော့အာဏာရှိတဲ့ပြန်ကြားရေးဝန်ကြီးဌာနရှိပါသေးတယ်။ပြီးတော့သတင်းတောက်တွေကိုလှုံ့ဆော်မှုနဲ့ဆွဲဆိုနိုင်တဲ့ပြည်ထရေးဝန်ကြီးဌာနလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ကျမသတိထားမိတာကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်ဆိုတဲ့ကိစ္စတွေကိုမရေမိဖို့လဲတိတ်သတိထားနေရတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။ဒါဟာမြန်မာမီဒီယာလောကရဲ့အဓိကစိန်ခေါ်မှုပါပဲတဖြည်းဖြည်းကြော်လွားသွားနိုင်လိမ့်မယ်လို့တော့ကျွန်မမျှော်လင့်ပါတယ်အခြေအနေကအတော်ရှုပ်ထွေးပါတယ်ရှင်မှန်ကန်ကောင်းမွန်တဲ့ဥပဒေတွေလိုအပ်ပါတယ်သတင်းတောက်တွေအပေါ်ပြစ်မှုဆိုင်ရာကန့်သက်ထားတာတွေမရှိသင့်ပါဘူးအစိုးရမကြိုက်တာတစ်ခုကိုရေးသားထုတ်ဝေတယ်ဆိုတာပြစ်မှုမဟုတ်ပါဘူးသတင်းတောက်ကသတင်းတောက်အလုတ်လုတ်တာထောင်ကြမလားဆိုပြီးစိုးရိမ်နေစရာအကြောင်းမရှိပါဘူးရှင
်နောက်တစ်ခုကမြန်မာနိုင်ငံမှာဆိုရှယ်မီဒီယာတွေအများကြီးပေါ်ထွက်လာပါတယ်ကူဆိုတော့ဒါကိုမှန်မကန်ကန်ဆန်းစစ်တပ်ဖို့သိရကြည့်ရထင်ပါတယ်ဆိုရှယ်မီဒီယာမှာမှန်မကန်ရေးသားမှုတွေကြောင့်ဒါ communal violence တွေလူအုပ်စုချင်းပဋိပက္ခတွေခိုက်ရန်ဖြစ်ပွားမှုတွေမကြာခဏကြုံခဲ့မှုပါတယ်ဒီနေရာမှာလူမှုအနေနဲ့ဒီလိုလူမှုမီဒီယာကွန်ရက်ပေါ့လေ social media network တွေကိုမှန်မှန်ကန်ကန်ချင်းချင်းတက်လာအောင်ဘယ်လိုလုပ်သင့်တယ်ထင်ပါတယ်ခင်ဗျာ
Well, I think again that's a long term process. And actually, I believe that journalists.
ဒါလည်းပဲအချိန်ယူရမယ်ဖြစ်စဉ်တရက်လိုပဲထင်ပါတယ်။သတင်းနောက်တွေကိုယ်တိုင်ဒီကိစ္စကိုပါဝင်ဆောင်ရွက်သင့်တယ်လို့ကျွန်မထင်ပါတယ်။ပွင့်လင်းမြင်သာတဲ့လွတ်လပ်ပြီးခိုင်လုံစိတ်ချရတဲ့သတင်းအချက်လက်တွေကိုတခြားလူတွေထက်သတင်းနောက်တွေကအသိဆုံးပဲလို့ထင်ပါတယ်။တာမန်ပြည်သူတွေကတော့အင်မတန်ဖိနှိပ်ချုပ်ချယ်တဲ့အစိုးရလက်အောက်မှာအချိန်ကာလကြာမြင့်စွာနေလာခဲ့ရတော့ကောင်းမွန်တဲ့သတင်းလောကရှိဖို့မှန်ကန်ခိုင်လုံတဲ့သတင်းအချက်လက်တွေဘာကြောင့်အရေးကြီးတယ်လဲဆိုတာသိပြီးတော့အမြင်ရှင်းလင်းမှာမဟုတ်ပါဘူး။ဒါကြောင့်သတင်းသမားတွေကိုယ်တိုင်လူထုကိုရှင်းပြရမယ်။သတင်းလွတ်လပ်ခွင့်ဆိုတာသတင်းတောက်တွေရဲ့အကျိုးစီးပွားကြီးပဲမဟုတ်ပါဘူး။ဒါဟာလူတိုင်းရဲ့အကျိုးစီးပွားဖြစ်တယ်။လူထုအနေနဲ့သတင်းအချက်လက်မှန်တွေကိုသိရှိဖို့လိုအပ်တယ်ဆိုတာရှင်းပြရမှာဖြစ်ပါတယ်။အစိုးရရဲ့မှားယွင်းမှုတွေလည်းအများကြီးတွေ့ရပါတယ်။မကောင်းတဲ့ဖြစ်ရဆိုရင်ဥပမာလူတိုင်းဝိုင်းတွေကြားပြစ်ပခတွေဖြစ်လာရင်သတင်းမောင်ချထားခြင်းကြတယ်။တကယ်တော့ဒီအချိန်မှာ text message ပို့နိုင်တာ Facebook အပါအဝင်လူမှုမီဒီယာကွန်ရက်ကတိတ်တွင်ကျယ်နေပါတယ်။ဘယ်အရာကိုမှထိမ့်ချုပ်ထားလို့မရနိုင်တော့ပါဘူး။လျော့ပတ်ချက်ဆိုတာလည်းမရှိတော့ပါဘူး။သတင်းနောက်တွေကလည်းအမှန်ကိုဖော်ထုတ်ရမယ်။အစိုးရကလည်းအမှန်အတိုင်းရှင်းပြပြောပြကြရမှာဖြစ်ပါတယ်။ဒါမှသာအန္တရာယ်ကြီးမားတဲ့ကောလာဟလတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။
တချို့နိုင်ငံတွေပေါ့ဗျာဥပမာအဖြစ်တရုတ်လိုနိုင်ငံမျိုးမှာဆိုရင်ဆိုရှယ်မီဒီယာတွေကောလာဟလမဖြန့်နှိုင်းအောင်ဆိုပြီးတော့ထိန်းချုပ်တယ်လို့သူတို့အကြောင်းပြပါတယ်ဆိုတော့ဒီလိုအနာပိုင်တွေကထိန်းချုပ်တဲ့စနစ်ကိုရောလက်ခံသင့်ပါသလားအလုပ်ဖြစ်မယ်လို့ရောထင်ပါလားခင်ဗျာ
Well, I have to say when I visited Burma for the first time in 2010.
ကျွန်မမြန်မာပြည်ကိုပထမဆုံးအချိန်ဖြစ်2010မှာရောက်သွားတော့ကအင်တာနက်ကိုထိန်းချုပ်ထားတဲ့ email တောင်ချက်လုပ်လို့မရဘူးဆိုပြီးတော့ပြောကြတယ်ဒါပေမဲ့မြန်မာပြည်မှာလူတိုင်းဟာ IT expert တွေဖြစ်ကြပါတယ်။ကွန်ပျူတာသိကျွမ်းကြပါတယ်။ဘလို့ပိတ်ထားတစ်ဖက်ကလှည့်ပြီးတော့သူတို့ကြံဖန်ဖွင့်နိုင်ကြည့်နိုင်ကြပါတယ်။ပိတ်ပင်ထိန်းချုပ်ထားတယ်ဆိုတာလည်းဘာမှအဓိပ္ပာယ်မရှိပါဘူး။ Social media ဆိုတဲ့လူမှုအင်တာနက်ကွန်ရက်တွေနဲ့ပတ်သက်ပြီးလူတို့ကိုပညာပေးဖို့လိုအပ်ပါတယ်။ခိုင်လုံစိတ်ချရတဲ့သတင်းဟုတ်မဟုတ်သူတို့ခွဲခြားနိုင်ရမယ်၊စီစစ်နိုင်ရမယ်။Journalism ဆိုတာဟာလေခိုင်လုံမှန်ကန်မှုကိုစစ်ဆေးရတာဖြစ်ပါတယ်။ကောလာဟာလာကိုထုတ်လွှင့်တာဟာ Journalism မဟုတ်ပါဘူး
။ဆိုတော့ Indonesia နိုင်ငံမှာရောဒီလိုတားဆီးထိန်းချုပ်ထားတဲ့ media ဘဝကနေပြီးတော့ပွင်လင်းလွတ်လပ်တဲ့ media အဖြစ်ကိုဘယ်လိုပြောင်းလာသလဲဆိုတာလည်းပဲနောက်ဆုံးအနေနဲ့နည်းနည်းရှင်းပြပေးပါအောင်ကျွန်တ
ော်။ It's taken a long time but I believe that actually now Indonesia has
ဟုတ်ကဲ့အချိန်အကြာကြီးယူခဲ့ရပါတယ်။ Indonesia ဟာဒေတာရင်းမှာသတင်းလွတ်လပ်မှုအရှိဆုံးနိုင်ငံဖြစ်နေပြီလို့ဆိုနိုင်မယ်ထင်ပါတယ်။ပထမအဆင့်ကတော့ဥပဒေတရက်ပြဋ္ဌာန်းလိုက်တယ်။ဒါပေမဲ့အစပိုင်းမှာပြစ်မှုဆိုင်ရာဥပဒေနဲ့ထိတိုက်တိုးတာတွေတော့ရှိခဲ့ပါတယ်။မြန်မာပြည်မှာလိုပါပဲ။အတရေဖြတ်မှုပုံမှန်တွေ၊လှုံ့ဆော်မှုပုံမှန်တွေလိုပြစ်မှုပုံမှန်တွေနဲ့မညီစွန်းအောင်ဒီပုံမှန်တွေကိုမီဒီယာဥပဒေ၊သတင်းလွတ်လပ်ခွင့်ဥပဒေတွေကနေဖယ်ထုတ်ပစ်ဖို့လိုအပ်ပါတယ်။ပြီးတော့တစ်ဖက်မှာလည်း professionalism ထွန်းကားအောင်လို့လုပ်ရပါလိမ့်မယ်။ဒါဟာတိတ်ခတ်ခဲမဲ့ထင်ပါတယ်။အနာပိုင်တွေအစိုးရတွေကိုအထောက်အကူပြုရမယ်ဆိုတဲ့စိတ်ဓာတ်ထက်လူမှုကိုအထောက်အကူပြုရမယ်ဆိုတဲ့ဓလေ့စရိုက်မျိုးပြောထောင်ပေးဖို့လိုပါတယ
်မြန်မာမီဒီယာအခြေအနေနဲ့အလားအလာအပေါ်မှာဆွေးနွေးသုံးသပ်တင်ပြထားတဲ့ဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ပါရှင်အခုတော့စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဟုတ်ပါရှင်များရှင်။ရခိုင်ပြည်နယ်ကြီးနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေချိန်မှာပဲအိန္ဒိချင်းတရုတ်နိုင်ငံကတော့ဖိအားပေးရေးယူတာတွေဟာပြဿနာကိုပြေလည်စေမှာမဟုတ်ဘူးလို့သတိပေးနေပါတယ်။မြန်မာနိုင်ငံအပေါ်မတူပွဲပြားတဲ့ပုံစံတွေနဲ့ချင်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကအတိုင်းမီအတွက်လက်တွေ့အကျိုးများနိုင်ပါသလဲအချက်တဲချာမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်view ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
VOA American အသံမြန်မာဘာသာရဲ့တိုက်ရိုက်လေလံစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေညတိုက်ရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်အတွင်းအားကစားသတင်းစီစဉ်ကိုအလှည့်ပေးကြအောင်ပါ။ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်။
ပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကကြေးစိမ်းနှစ်ခုစခုထားပါတယ်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့လိုဗူးတင်းကအမပေးစရာထိတ်ကနေဦးဆောင်နေပါတယ်။တောင်ကိုရီးယားနိုင်ငံကတော့ပေါ်တူဂီကွင်းလယ်လူဟောင်ပေါ်လိုဘန်ဒိုကိုလက်ရွေးစင်အသင်းနီးပြဖြစ်နေခန့်လိုက်ပါတယ်
။ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့18ကြိမ်မြောက်အာရှအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကကြေးစိမ်းနှစ်ခုစခုထားပါတယ်။ဩဂုတ်လ18ရက်နေ့ကနေစက်တင်ဘာ2ရက်နေ့အထိမြို့တော်ဂျကာတာနဲ့ပလမ်ဘတ်မြို့တွေမှာကျင်းပနေတဲ့ဒီအာရှအားကစားပြိုင်ပွဲမှာပိုက်ကျော်ချင်းမှာမြန်မာအမျိုးသမီးအသင်းကကြေးစိမ်းစခုထားပြီးတော့ဝူရှုပြိုင်ပွဲမှာလည်းငိမ့်ချန်ကိုကူကကြေးစိမ်းတစ်ခုကိုစခုပေးထားပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီတစ်ပတ်ကစားကြတာမှာမန်စီးတီးအသင်းတည်ကျသွားတာကြောင့်လီဗာပူးဟာအမပေးစရာထိတ်ကနေဦးဆောင်နေပါတယ်။လီဗာပူးနဲ့ဘရိုက်တန်တို့အန်ဖီမှာကစားတာမှာအီဂျစ်တိုက်စင်မူဆာလာရဲ့တလုံးတည်းသောအနိုင်ကိုနဲ့လီဗာပူးကတကူးကိုမရှိနဲ့နိုင်သွားပါတယ်။ရာသီအဖွင့်ပွဲနှစ်ပွဲစလုံးကိုရှုံးထားတဲ့အာဆနယ်ကတော့ဒီတစ်ပတ်မှာဝက်ဆမ်နဲ့ကစားခဲ့ရပြီးတော့အာဆနယ်က3ဂိုးတကူးနဲ့နိုင်သွားပါတယ်။ဒါဟာနီးပြတဲ့ Unai Emery လက်ထက်မှာပထမဆုံးနိုင်လိုက်တာလည်းဖြစ်ပါတယ်။ဝက်ဆမ်ကကိုကိုကိုတကူးသွင်းတာအပါဝင်အာဆနယ်တို့ဂိုးတွေကိုတော့ Montreal နဲ့ Welbeck တို့ကသွင်းခဲ့တာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးအာဆနယ်နည်းပြောက်ဥနိုင်းအမရီပြောတာကတော့
we are happy and happy is the first three points
မန်စီးတီးရဲ့ချက်စီးကိုပထမနှစ်ပွဲရှုံးပြီးတဲ့နောက်အခုလိုမျိုးသုံးမှတ်ရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်ဒီနေ့ကျွန်တော်တို့နိုင်ဖို့လိုပြီးတော့ပရိသတ်တွေကိုဒီပွဲမှာသုံးမှတ်ယူပြဖို့လိုပါတယ်ဒါကဒီပွဲမှာကျွန်တော်တို့ရဲ့ပထမရည်မှန်းချက်ပါဒါပေမဲ့ကျွန်တော်တို့ဒီတက်ပိုကောင်းဖို့လိုသေးတယ်ဆိုတော့ကရှင်းပါတယ်ဒီနေ့ဂိုးပေးလိုက်ရတယ်လို့သိမဖြစ်ဖို့လိုပါတယ
်ချန်ပီယံမန်စီးတီးကတော့ဒီတစ်ပတ်မှာ wolf နဲ့ကစားခဲ့ရပြီးတော့တကိုးစီတီးကျသွားပါတယ်ဒီဘက်ကြီးကြားရတဲ့ပတ်သက်ပြီးမန်စီးတီးနည်းပြ Pep Guardiola ကတော့
When I said in the previous press conference for my experience like a manager
ဒီကနေ့ရှင်းပွဲတုန်းကကျွန်တော်ပြောသလိုပါပဲကျွန်တော်တွေ့ကြုံရတော့အခုလိုမျိုးချိန်မျိုးမှာကစားတဲ့ပထမပွဲတွေဟာအများကြီးခက်လိရှိပါတယ်အထူးသဖြင့်တော့တန်းတက်လာတဲ့အသင်းတွေနဲ့ပါဒီလိုအသင်းတွေနဲ့အစောပိုင်းမှာမကစားချင်ပါဘူးအဲဒီစား November December လလောက်မှာကစားချင်ပါတယ်ဘာလို့လဲဆိုတော့သူတို့ကစိတ်တက်ရန်တက်ကြွနေတာပါပြီးတော့သူတို့မှာရန်တော်တဲ့နည်းပြရှိပြီးတော့ Championship မှာသူတို့လုတ်ခဲ့တာကအလွန်ချီးကျူးဖို့ကောင်းပါတယ်
ကျွန်တဲ့ပွဲစဉ်တွေမှာတော့ဘုံမောင်းနဲ့ Everton တို့ငိုးစီတည်ကြပြီးတော့ Hull City နဲ့ Cardiff တို့ကိုးမရှိသေး Leicester က Southampton ကိုငိုးတကိုးနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာချောင်းဘောလုံးသတင်းတွေမှာတော့ Tottenham ကိုးသမား Hugo Lloris ကိုရက်တော့ပြီးကားမောင်းတဲ့အတွက်လန်ဒန်မြို့အလယ်ပိုင်းမှာ August 24ရက်နေ့ကဖမ်းဆီးလိုက်တယ်လို့ Britain ရဲ့တပ်ဖွဲ့ကကြေညာခဲ့ပါတယ်လေဦးသင်းကဂျမန်ဂိုသမားလော်ရက်စ်ကေရီယက်စ်ကိုတူရကီနိုင်ငံကဘရှိဒက်စ်အသင်းကိုနှစ်နှစ်အငါးစာချုပ်နဲ့ငားလိုက်တယ်လို့လေဦးကကြေညာပါတယ်လေဦးကဒီနေ့မှာဘရာဇိုဂိုသမားအယ်လစင်ကိုကမ္ဘာစံချိန်တင်ပြောင်းရွှေ့ကြေးပေးခေါ်လိုက်ပြီးတဲ့နောက်အခုလိုအငါးချလိုက်တာလည်းဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံကပေါ်တူဂီကွင်းလယ်လူဟောင်ပေါ်လိုဘန်ဒိုကိုတောင်ကိုရီးယားလက်ရေးစင်ဘောလုံးအသင်းနီးပြဖြစ်နဲ့ခန့်လိုက်ပါတယ်ဘန်ဒိုကိုတောင်ကိုရီးယားနီးပြဖြစ်လေးနှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးရှင်းနေမှာကျင်းပမယ့်အာရှဘောလုံးပွဲနဲ့ကာတာနိုင်ငံမှာကျင်းပမယ့်2022ကမ္ဘာဖလားဘောလုံးပွဲခြေစစ်ပွဲအောင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုခန့်လိုက်တာပါ။နောင်ကိုရီးယားနီးပြဖြစ်လာတဲ့ပတ်သက်ပြီးဘန်ဒိုကတော့
Sei que será um projeto longo donde
ဒါကရရှိစီမံကိန်းမှာဒါပေမဲ့ဒါကအာရှဖလားနဲ့ကမ္ဘာဖလားခြေစစ်ပွဲအောင်ဖို့အတွက်တာမဟုတ်ဘဲနဲ့တောင်ကိုရီးယားဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အခွင့်အလမ်းတစ်ခုလို့ကျွန်တော်ယူပါတယ်ပါရမီထူးချုံပြီးတော့အနာဂတ်အတွက်မျှော်မှန်းနိုင်တဲ့လူငယ်ကစားသမားတွေအများကြီးရှိတာကြောင့်လူငယ်ကစားသမားတွေကိုအခွင့်အရေးပေးသင့်တယ်လို့ထင်ပါတယ်
။ဘန်ဒိုကတော့တောင်ကိုရီးယားအသင်းကိုအခုထပ်ပို့ပြီးတွန်းတွန်းတိုက်တိုက်ရဲရဲတင်းတင်းကစားတဲ့အသင်းမျိုးဖြစ်စေချင်တယ်ဆိုပြီးတော့လည်းပြောပါရခင်ဗျာ။အာဆနယ်နီးပြဟောင်းအာဆန်ဘန်ဂါကိုလိုက်ဘေးရီးယားနိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်ပွဲကိုချီးမြှင့်လိုက်ပါတယ်။လိုက်ဘေးရီးယားသမ္မတဂျော့ချ်ဝီယာကသူ့ရဲ့နီးပြဟောင်းကိုအာဖရိကဘောလုံးလောကကိုအကျိုးပြုခဲ့တာတွေကြောင့်ဆိုပြီးပြီးခဲ့တဲ့တောက်ကြာနေ့ကဒီစုကိုချီးမြှင့်ခဲ့တာပါအ အသမင်ကဟာမော်နိုကိုနီးပြလုတ်ခဲ့တော့ကဂျော့ချ်ဝီယာကို1988ခုနှစ်မှာခေါ်ယူခဲ့ပါတယ်။ဝီယာဟာ1995ခုနှစ်မှာတော့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုနဲ့ဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လွန်ဒေါ်ဆုတွေကိုရခဲ့ပါတယ်ခင်ဗျာ။အသက်86နှစ်ရှိဖြစ်တဲ့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဟိုဇေးမာရီယာမရင်းကိုဖီဖာအဂရီလိုက်စားမှုရှုပ်တော်ပုံတွင်လက်ပိတ်လက်ယူမှုနဲ့အပြစ်ရှိတယ်ဆိုပြီးတော့ထောင်ဒဏ်၄နှစ်ချမှတ်လိုက်ပါတယ်။ကောင်းဒီတဲ့မှာတော့လာမယ့်နိုဘာလာကြာရင်အမေရိကန်နိုင်ငံလော့စ်ဗေဂတ်စ်မှာကစားဖို့ပြင်ဆင်နေတဲ့အမေရိကန်ကကဘာကျော်ကောင်းဒီသမားတိုက်ဂါဝုဒ်စ်နဲ့ဖီလ်မစ်ကယ်ဆန်တို့ရဲ့ဒေါ်လာ၁၀သန်းနဲ့ချိန်ပွဲမှာပုံမှန်ဆက်ရှိခြင်းအပြင်သူတို့နှစ်ယောက်ဟာ longest drive နဲ့ nearest pin တို့လိုပြိုင်ဆိုင်မှုတွေကိုလည်းထည့်သွင်းသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြထားတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါVOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင
် Tomorrow VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဒီတစ်ပတ်အတွက်အပတ်စဉ်ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်စဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ32နဲ့58တို့ကနေပြီးတော့ပြန်လည်နှာဆင်နိုင်ပါတယ်။မနေ့ပြန်ကြာတာပြင်းနေမနေ့ဖက်6:00ကနေ8:00အထိအစီအစဉ်တွေကအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့58တို့ကနေပြီးတော့ဓာတ်ရိုက်ဖန်ယူနှာဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။မြောက်အမေရိကလွတ်လပ်စွာကွန်ထရေးသဘောတူညီချက် NAFTA ကိုပြန်လည်စားထုတ်ဖို့ကြိုးပမ်းနေရမှာပဲအဖို့အမေရိကန်နဲ့ကနေဒါနိုင်ငံကဆက်ဆက်ညှိနှိုင်းသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကွန်ထရေးသဘောတူညီချက်တွေဒီသတင်းပတ်တွေရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။ကွန်လန်ဒိုအမေရိကန်တယ်လီတော်အမတ်ဂျွန်မကင်းကိုခွန်ပြုတဲ့အောက်မေဘွယ်ခန္ဓာတွေကိုနှစ်ပေါင်း30ကျော်လွှတ်တော်မှာသူကိုစားပြုခဲ့ရာအရီဇိုနာပြည်နယ်မှာဒီနေ့ပဲစတင်နေပါပြီ။ပြည်နယ်မျိုးတော့ဖီနစ်မျိုးကလွှတ်တော်အဆောက်အဦမှာတည်ထောင်ခန္ဓာတစ်ခုကျင်းပခွန်ပြုပြီးဒီနောက်မှာတော့အများပြည်သူကိုကာရဝါပြုဝင်ပေးမှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းလိုက်ပြီးရပ်ပိုင်းကျန်မှာပဲတောင်ကိုရီးယားနဲ့ပူးတွဲစီလိချင်းမှုတွေရှင်းနေတဲ့ပြန်ဆောက်ကိုစဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။မြောက်ကိုရီးယားပေါ်ယုံကြည်မှုပြသတဲ့အနေနဲ့ဒီနေ့ຫນွေရည်မှာပူးတွဲစီလိချင်းမှုဆိုင်းငံ့ထားတာဖြစ်ပေမဲ့အကန့်အသတ်မရှိရက်ဆိုင်ဖို့ကတိပြုထားတာမဟုတ်တဲ့အကြောင်းအမေရိကန်ကာဝေးဝင်ကြီးဂျင်မက်တစ်ကမနေ့လုံးကပဲပြောဆိုထားတာပါ။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ဝေဖန်ခံရပေမဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ညင်ညာရေးဆုကိုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ဒနင်္လာနေ့ကထုတ်ပြန်တဲ့စီရင်ခန်းစာမှာရခိုင်ပြည်နယ်ကပြည်ရနေတဲ့ဖြစ်ခဲ့တဲ့ပြည်ပကတွေအတွင်းလွန်ကျွေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတွန်းလောင်းလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းနဲ့ဒေါ်ဝန်ဆန်းစုကြည်ကလည်းအစိုးရကောင်ဆောင်တူဖြစ်ဟန်တာဖို့ပြုတ်ခွက်ကြောင်းပြောဆိုထားတာပါ။နော်ဝေးနိုဘယ်တာနာညွန်ချရေးမှူးအော်လပ်ကျော်လတ်စလတ်ကတော့နိုဘယ်ဆုရှင်တူကိုချီးမြှင့်ထားတဲ့ဆုပြန်လည်ရုပ်သိမ်းမှုပြဋ္ဌာန်းထားတာမရှိကြောင်း CNN သတင်းဌာနကပြောဆိုခဲ့ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးသွားတာပါ။ ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်တိန်ကြီးထိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ်။ဒီကနေ့ပေါ်တူဟူးနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome.